of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ April 10ရက်တောက်ချာနေ့အစီအစဉ်လေးကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မဆုမြတ်မောပါရှင် COVID-19 ကရောဂါအရေးပေါ်အခြေအနေကြောင့် VOA အစီအစဉ်လေးကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်ယေရှုခရစ်တော်ဂျေရုဆလင်မှာကားဆင်ခြင်ခံရတဲ့နေ့လို့ခရစ်ယာန်ဘာသာဝင်တွေယုံကြည်ထားကြတဲ့ဒီကနေ့ Good Friday နေ့မှာကမ္ဘာတဝန်းကတန်းနဲ့ချီတဲ့ခရစ်ယာန်တွေအထိမ်းမှန်ဆူတောင်းပွဲတွေကိုလုပ်နေကြပါတယ်။ကမ္ဘာတဝန်း COVID-19 ဖြစ်နေချိန်မှာအခုလိုဘာသာရေးအထွတ်အမြတ်နေ့မှာဝင်ပြသူအများစုဟာပုံမှန်လိုဖျားရှိခိုးချောင်းတွေမှာစုဝေးဝင်ပြတာမျိုးမဟုတ်ပဲအွန်လိုင်းပေါ်ကအပါအဝင်တခြားနည်းလမ်းတွေနဲ့ဆူတောင်းဝင်ပြပွဲတွေကိုလုပ်နေကြရပါတယ်။ကမ္ဘာနိုင်ငံတော်တော်များများမှလူတွေဟာအိမ်မြေမထွက်ကြပဲရောဂါပိုးကူးစက်ပြန့်နှံ့မှုထိန်းချုပ်နိုင်ဖို့ကြိုးစားနေကြတာပါ။ American ပြည်ထောင်စု John Hopkins တက္ကသိုလ်ရဲ့ကိုရိုနာဗိုင်းရပ်စ်သတင်းအချက်အလက်စုဆောင်ရေးစင်တာရဲ့စာရင်းအရကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ကိုကူးစက်နေသူ 1.6 တန်းကျော်ရှိနေပါတယ်။ဒီကရောဂါကြောင့်ကမ္ဘာမှာ1930ပြည့်နှစ်ပိုင်းတွေကဆိုရင်အဆိုးဆုံးစီးပွားရေးပြတ်ကတ်နဲ့ကြုံရနိုင်တယ်လို့နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့အစည်းကခရစ်စတလီနာဂီယော်ဂီယေဘာကတတိပေးထားပါတယ်။ဒီကတ်ရောဂါကြောင့်အာဆီယံနိုင်ငံတွေရဲ့စီးပွားရေးအပေါ်တက်ရောက်မှုကိုနားလည်နိုင်ဖို့အတွက်မြန်မာနိုင်ငံအပါအဝင်အာဆီယံနိုင်ငံတွေ COVID-19 ရောဂါရင်ဆိုင်နေရတဲ့အခြေအနေတုံ့ပြန်နေတဲ့အခြေအနေတွေကိုစုစည်းထားတဲ့ website ကို American ASEAN စီးပွားရေးကောင်စီကစတင်ခဲ့ပါတယ်။လိပ်စာက covid19.usasean.org ဖြစ်ပါတယ်။ COVID-19 ကရောဂါကြောင့်ထိခိုက်နေတဲ့ EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုကူညီဖို့အတွက် Euro ငွေ billion 500ရံပုံငွေသုံးသွားမယ်လို့ Euro ငွေကြေးသုံးဆွဲတဲ့ EU နိုင်ငံ19ခုရဲ့ပန်နာရေးဝန်ကြီးတွေကသဘောတူခဲ့ကြပါတယ်။အခုလောက်ပမာဏများပြားတဲ့ထောက်ပံ့ကူညီရေးရံပုံငွေတွေအရင်ကဘယ်တော့မှမရှိခဲ့ဘူးလို့ယူရိုငွေသုံးနိုင်ငံများဥက္ကဋ္ဌမာစီယာနိုဆန်တန်နိုကပြောကြားခဲ့ပါတယ
် The package we approved today is all of a size close to 4% of European
ဒီကနေ့တည်ပြလိုက်တဲ့ပန်နာရေးကူညီငွေဟာဥရောပသမဂ္ဂတစ်ခုလုံးအသက်တင်ထုတ်လုပ်မှု GDP တန်ဖိုးရဲ့400ခိုင်နှုန်းနီးပါးလောက်ရှိပါတယ်စေတနာရင်ဆိုင်နေရစိမ့်ပါ EU စီးပွားရေးကိုချက်ချင်းထိမ့်မှတ်ပေးပြီးအကာအကွယ်ပေးမဲ့အစွမ်းထက်တဲ့ထောက်ပံ့မှုဖြစ်တယ်လို့ယူရိုငွေသုံးနိုင်ငံများဥက္ကဋ္ဌကဗီဒီယိုလင့်ကတဆင့်လုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားတာဖြစ်ပါတယ်။ကာယောဂါကြောင့်ကုမ္ပဏီတွေအလုပ်သမားတွေကျန်းမာရေးဆောင်ရွက်မှုစနစ်တွေထိခိုက်နေတာရောပါစေရေးအတွက်အခုအတည်ပြုလိုက်တဲ့ငွေတွေကိုသုံးစွဲမှာဖြစ်ပါတယ်။COVID-19 ကရောဂါထိန်းချုပ်တားဆီးတဲ့အနေနဲ့ရန်ကုန်မြို့နဲ့အထက်ကမြို့တော်တော်များများမှာမလိုအပ်ရင်အိမ်ပြန်မထွက်ဘဲနေကြဖို့ညွှန်ကြားချက်ဟာဒီကနေ့ April 10ရက်နေ့မှာစတင်ပါတယ်။မဖြစ်မနေကျန်းမာရေးကိစ္စနဲ့အစားအသောက်ဝယ်ယူမှုကလွဲလို့နေအိမ်အပြင်မထွက်ကြရေးအတွက်ရန်ကုန်တိုင်းအစိုးရအဖွဲ့ကသက်ဆိုင်ရာအုပ်ချုပ်ရေးဌာနတွေကိုကြီးကြပ်ဆောင်ရွက်ဖို့ညွှန်ကြားထားတာပါ။ရက်ွက်ဈေးရွာအလိုက်အုပ်ချုပ်ရေးမှုတွေကလည်း April 10ရက်နေ့ကနေ18ရက်နေ့အထိတကြံကာလအတွင်းမှာအိမ်ပြန်မထွက်ကြဖို့ရက်ွက်တွေထဲမှာလိုက်လံညှိုးဆော်ထားပါတယ်။ဒါဟာမဖြစ်မနေလိုက်နိုင်ရမယ့်ဥပဒေညွှန်ကြားချက်တော့မဟုတ်ပါဘူး။ဒါပေမဲ့နေအိမ်အပြင်မထွက်ဖို့ညွှန်ကြားချက်စတင်အသက်ဝင်တဲ့ဒီနေ့မှာတော့ရန်ကုန်နေရာတော်တော်များများမှာလူသွားလူလာနည်းသွားပါတယ်။ဒီချိန်ထဲမှာပဲအစိုးရကလောက်စာနဲ့စင်ရသားပြည်သူတွေကိုထောက်ပံ့ကူညီတဲ့အစီအစဉ်ကိုလည်းဒီကနေ့မှစတင်ပါတယ်။ဒါပေမဲ့တချို့နေရာတွေမှာပဲစတင်နိုင်ပြီးစင်ရသားပြည်သူအားလုံးအတွက်အကူအညီပေးနေတာမျိုးတော့မဟုတ်သေးပါဘူး။ဒါဟာကနဦးအဆင့်ဆောင်ရွက်ချက်ဖြစ်လာမို့နောက်ပိုင်းကျမှအစီအစဉ်ကိုအပြည့်အစုံဆောင်ရွက်သွားမှာလို့ရန်ကုန်တိုင်းအာဏာပိုင်တွေကပြောထားပါတယ်။မြန်မာနိုင်ငံမှာလူ့အခွင့်အရေးကိုငြိမ်းငြိမ်းချမ်းချမ်းတောင်းဆိုလို့ထောင်ချခံရသူတွေကိုချွင်းချက်မရှိချက်ချင်းလွှတ်ပေးဖို့အတွက် Amnesty International လူ့အခွင့်အရေးအဖွဲ့အရာရေးထွေထွေတွေ့ရမှုကသမရဦးဝင်းမြင့်ကိုအိတ်ဖွင့်ပေးစာပေးပို့လိုက်ပါတယ်။လူ့အခွင့်အရေးကာကွယ်ဆောင်ရှောက်သူတွေတက်ကြွလှုပ်ရှားသူတွေသတင်းသမားတွေအားလုံးကိုပြန်လွှတ်ပေးဖို့အရာရေးထွေထွေအတွင်းရမှုဂျူလီဗာဟာကဧပြီလ9ရက်နေ့နေစွဲနဲ့စာရေးသားပေးပို့ခဲ့တာပ
ါ။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဒိုင်းဒိုမီတာ19 kHz 1553ညဒိုင်းဒိုမီတာ25 kHz 1783ညဒိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာဒိုင်းနမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်။ဖီလီအမေရိကန်တန်ကနေဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ကြောပြပေးသွားမှာဖြစ်ပါတယ်။ ကိုရိုနာဗိုင်းရပ်စ်ကရောဂါကူးစက်မှုကကမ္ဘာတစ်ဝန်းငြိမ်းချမ်းရေးလုံခြုံရေးနဲ့ကျန်းမာရေးကိုချိန်ချောက်လာနေတာကြောင့်ကမ္ဘာကူးစက်မှုကအဖွဲ့ကြီးဟာလွန်ခဲ့တဲ့85နှစ်စတင်တည်ထောင်နေကစပြီးဇွန်လအကောင်းဆုံးစိန်ခေါ်မှုနဲ့ရင်ဆိုင်နေရတယ်လို့ကူးစက်မှုကအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကမနေ့ကြာသပတေးနေ့မှာသတိပေးလိုက်ပါတယ်။ COVID-19 ကရောဂါကနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုအကြီးအကျယ်ချိန်ချောက်နေပြီးအဲဒီကနေလူမှုရေးမငြိမ်သက်မှုတွေနဲ့အကြမ်းဖက်မှုတွေအထိဖြစ်လာနိုင်ကြောင်းအဲ့လိုဖြစ်လာခဲ့ရင် virus ပိုးတိုက်ဖျက်ရေးအတွက်လှုပ်ဆောင်နေကြတွေကိုလည်းအကြီးအကျယ်ထိခိုက်လာနိုင်တယ်လို့အတွင်းမှုချုပ်ကကုလသမဂ္ဂလုံခြုံရေးကောင်စီတကပိတ်အစည်းအဝေးအတွင်းမှာပြောကြားခဲ့ပါတယ်။မနေ့ကသောနေ့နေ့ဟာတရုတ်နိုင်ငံကသူတို့စီမှာ COVID-19 ကရောဂါဆိုးကြီးကိုရင်ဆိုင်နေရတယ်လို့ကုလသမဂ္ဂကိုတရုတ်ဝင်အသိပေးခဲ့တဲ့ရပ်ပေါင်းတရာပြည်တယ်နေဖြစ်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အမြဲတမ်းအဖွဲ့ဝင်မဟုတ်တဲ့နိုင်ငံ10နိုင်ငံကလုံခြုံရေးကောင်စီအစည်းအဝေးလုပ်ဖို့နဲ့COVID-19 ကရောဂါကကုလသမဂ္ဂရဲ့ငြိမ်းချမ်းရေးလူသားချင်းစာနာမှုနဲ့နိုင်ငံရေးလုပ်ငန်းစဉ်တွေအပေါ်မှာဘလို့အကျိုးသက်ရောက်မှုတွေရှိနေတယ်လဲဆိုတာကိုအတွင်းမှုချုပ်အနေနဲ့အဖွဲ့ဝင်တွေကိုရှင်းပြဖို့အတွက်ခေါ်ဆိုလိုက်တာဖြစ်ပါတယ်။ဒီလုံခြုံရေးကောင်စီစီဝေးကိုတော့ဗီဒီယိုကနေတစ်ဆင့်လုတ်ခဲ့ကြတာဖြစ်ပြီးတော့စီဝေးအတွင်းမှာအတွင်းမှုချုပ်ကသူ့ရဲ့စိုးရိမ်မှုတွေတော်များများကိုပြောသွားခဲ့ပါတယ်ခင်ဗျာ။ကိုရိုနာဗိုင်းရပ်စ်ကာကွယ်ဖို့စမ်းသပ်ထုတ်လုပ်ထားတဲ့ကာကွယ်ဆေးသစ်ကိုတရုတ်သိပ္ပံပညာရှင်တွေကလူတွေနဲ့စမ်းသပ်ပြီးတပတ်မပြည့်ခင်မှာပဲအဲ့ဒီကာကွယ်ဆေးကိုစမ်းသပ်ထိုးခံမဲ့ဒုတိယအတုပ်ကိုရွေးချယ်လိုက်ပြီးလို့တရုတ်စုအပိုင်းသတင်းမီဒီယာတွေကဖော်ပြလိုက်ပါတယ်။ဒီကာကွယ်ဆေးစမ်းသပ်တဲ့အစီအစဉ်တက်ကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားခဲ့တဲ့ဟူဘေးပြည်နယ်ကအသက်18နှစ်အထက်လူ900ကိုခေါ်ယူစုဆောင်းနေတာဖြစ်ပါတယ်။အခုထုတ်လုပ်နေတဲ့ကာကွယ်ဆေးတွေအနေနဲ့အဆင့်30တောင်မှမဟုတ်အစဉ်၄ဆင့်အထိစမ်းသပ်ဆက်ဆေးမှုတွေလုပ်သွားမှာဖြစ်ပါတယ်။စမ်းသပ်မှုတွေလုပ်နေစဉ်ကာလအတွင်းလူရေတွက်ကိုလည်းတိုးပြီးလုပ်သွားမှာဖြစ်တဲ့အပြင်အဲဒီနောက်ဆေးရဲ့ဘေးထွက်ဆိုးကျိုးတွေဘလောက်ရှိရဲဆိုတာနဲ့ဘလောက်ထိထိရောက်မှုရှိလဲဆိုတာတွေကိုအနီးကစောင့်ကြည့်ပြီးဆုံးဖြတ်သွားမှာဖြစ်ပါတယ်။ကာကွယ်ဆေးစမ်းသပ်မှုတွေဟာနဲ့နဲ့ချီကြာနိုင်ပေမဲ့အခုလက်ရှိဖြစ်နေတဲ့ကာယောဂါမှာတော့ပိုပြီးတော့မြန်မြန်ဆန်ဆန်ထုတ်လာနိုင်တဲ့အခြေအနေရှိတယ်လို့ခန့်မှန်းရပါတယ်။ဒါဟာဒုတိယဆင့်စမ်းသပ်မှုကိုလင်းလင်းမြန်မြန်လှုပ်ဆောင်လိုက်တာဖြစ်ပြီးဒါကိုကြည်ကြအဖြစ်တရုတ်နိုင်ငံအနေနဲ့အလွန်ကိုစနစ်တကျနဲ့အမြန်လှုပ်ဆောင်နိုင်တယ်ဆိုတာကိုပြသနေတယ်လို့ American ပြည်ထောင်စု Oregon ပြည်နယ်မှာရှိတဲ့မြောက်ဝန်နဲ့လူမျိုးနွယ်စုတွေကိုလေ့လာတဲ့အမျိုးသားသုတေသနဌာနကကာကွယ်ဆေးလေ့လာသူ Mark Slifka ကပြောပါတယ်။တရုတ်နိုင်ငံကကာကွယ်ဆေးစမ်းသပ်မှုပထမအဆင့်ကိုပြီးခဲ့တဲ့ March 16ရက်နေ့ကလှုပ်ဆောင်ခဲ့တာပါ။ဒီနိုင်ငံကအဲ့လိုစမ်းသပ်လိုက်တဲ့ချိန်ထဲမှာပဲအမေရိကန်မှာလဲမော်ဒါနာသီရပျူတစ်ဇီဝနည်းပညာကုမ္ပဏီကစမ်းသပ်ထုတ်လုပ်တဲ့ကာကွယ်ဆေးကိုစီယတ်တောမြို့ကန်အုပ်ကိုစမ်းသပ်ခဲ့တာဖြစ်ပါတယ်ခင်ဗျာမက္ကဆီကိုနိုင်ငံမှာတော့ COVID-19 ရောဂါနဲ့ဆက်စပ်တဲ့ရောဂါလက္ခဏာတွေ့ရှိရတယ်လို့အစိုးရကအကြောင်းကြားတဲ့သူတွေကိုမက္ကဆီကိုစီးတီးမြို့တော်အစိုးရဝန်ထမ်းတွေကအပူချိန်တိုင်းကြိယာတွေပါဝင်ဆေးဝါးပစ္စည်းထောက်ပံ့တွေလိုက်လံပေးဝင်နေပါတယ်မက္ကဆီကိုအစိုးရရဲ့အကြံပြုချက်တွေနဲ့အညီအခုလိုလိုအပ်တဲ့ကျန်းမာရေးအထောက်အကူပစ္စည်းတွေကိုပေးဝင်နေတာဖြစ်ပြီးတော့ရေးပေါ်ကုသဖို့မလိုတဲ့သူတွေကတော့အိမ်နေမှာပဲတီးကြခွင့်နေကြဖို့အစိုးရကအကြံပေးထားပါတယ်။ဒါပြင်အသက်အရွယ်ကြီးတဲ့သူတွေအဆင်ပြေမှုရှိမရှိနဲ့သူတို့မှာလိုအပ်တဲ့အထောက်အကူပေးမှုတွေရှိမရှိဆိုတာကိုလည်းလိုက်လံကြည့်ရှုစစ်ဆေးခဲ့ကြပါတယ်။အခုလိုကိုရိုနာဗိုင်းရပ်စ်ကရောဂါကြီးကြားရောက်တဲ့အချိန်တွင်ရေးပေါ်အကူအညီလိုအပ်နေသူတွေအတွက်အစားအစာတွေနဲ့ရန်ကုန်ငွေအထောက်ပံ့တွေပေးနိုင်ဖို့အတွက်လည်းလှုပ်ဆောင်နေတယ်လို့ပြောပါတယ်။အခုချိန်ကြီးတော့မက္ကဆီကိုနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူ3,400ကျော်ရှိပြီးသေဆုံးသူ100နီးပါးရှိနေဖြစ်ပါတယ်ခင်ဗျာ။အာဖရိကတိုက်ကဘော့ဆဝါနာနိုင်ငံပါလီမန်ကကျန်းမာရေးဝန်ထမ်းတူကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားတဲ့အတွက်သမရနဲ့ပါလီမန်ဥက္ကဋ္ဌပါဝင်ပါလီမန်တစ်ခုလုံးဒီကနေ့ကစပြီးတော့14ရက်ကြာတည်ထောင်ခွင့်နေကြရမယ်လို့ဘော့ဆဝါနာနိုင်ငံကပြောလိုက်ပါတယ်။အဲ့ဒီကျန်းမာရေးဝန်ထမ်းဟာဘော့ဆဝါနာနိုင်ငံမှာ COVID-19 ရောဂါနောက်ထပ်ကူးစက်ခံရသူ9ယောက်ထဲက1ယောက်ဖြစ်တယ်လို့အစိုးရရဲ့ကြေညာချက်ထဲမှာပြောထားပါတယ်။ဘော့ဆဝါနာသမ္မတအရစ်မစီစီဟာပြီးခဲ့တဲ့လကအိနီဂျင်းနမီးဘီးယားနိုင်ငံကိုသွားရောက်ပြီးတဲ့နောက်သူ့ဘာသာသူ14ရက်ကြာတည်ထောင်ခွင့်နေပြီးအခုဧပြီလဇက်မှာအလုပ်ပြန်လုပ်နေတာဖြစ်ပါတယ်။ဧပြီလ1ရက်နေ့ကစမ်းသပ်တာမှာတော့ကိုရိုနာဗိုင်းရပ်စ်ပိုးမရှိဘူးဆိုတော့အဖြေထွက်ခဲ့ပါတယ်။အဲ့တော့သမရမစီစီဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်နိုင်ဖို့အတွက်ဆိုပြီးတော့နိုင်ငံတော်အရေးပေါ်အခြေအနေကိုကြီးညာခဲ့ပါတယ်။ဘော့ဆဝါနာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူ73ယောက်ရှိပြီးတော့သေဆုံးသူ1ယောက်ရှိပါတယ်ခင်ဗျာ။ဒီကနေ့တောက်ကြနေညပိုင်းအစီအစဉ်လေးကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းပေးပို့ချက်တွေကိုစတိုက်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ခင်ဗျာ။
မြန်မာနိုင်ငံတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှင့်ရောဂါထိန်းချုပ်ရေးဆောင်ရွက်မှုနောက်ဆုံးအခြေအနေကိုတင်ဆက်ပေးပါမယ်။ မြန်မာနိုင်ငံတွင်ကိုရိုနာဗိုင်းရပ်ရှိကြောင်းသခွဲတည်ပြုခံထားရသူတွေထဲမှာဒီရောဂါလက္ခဏာမပြသလိုသမတ်ဆောင်ကြည့်ခံရတဲ့14ရက်ကိုကျော်လွန်ပြီးမှရောဂါဖြစ်လာသူလည်းရှိနေပါပြီ။ဒီလိုအချိန်မှာပြည်သူတွေအနေနဲ့အရေးတကြီးသတိထားဖို့လိုနေကြောင်းကိုနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ကလည်းသတိပေးထားပါတယ်။ COVID-19 ကြောင့်လက်တလောအသက်ဆုံးရှုံးရသူတွေဟာနာတာရှည်ရောဂါတွေဖြစ်နေတာကြောင့်ဒီလိုလူတွေအထူးသတိထားဖို့လိုတယ်လို့ကျန်းမာရေးကြီးကြပ်သူတွေကပြောပါတယ်။ကျန်းမာရေးနဲ့အကစားဝင်ကြီးဌာနရဲ့မနေ့ကညထုတ်ပြန်ချက်ထဲမှာထပ်မံတွေ့ရှိတဲ့တခွဲအတီးပြူလူနာနံပါတ်23ဟာပထမဦးဆုံးလူနာနံပါတ်1ရဲ့မိခင်ဖြစ်သူလို့ဖော်ပြထားပါတယ်။ဒီကနေ့မနက်အစောပိုင်းမှာလည်းထပ်တိုးလူနာနောက်ထပ်4ဦးကိုထုတ်ပြန်ခဲ့ပါတယ်။အဲ့ဒီတခွဲအတီးပြူလူနာအသစ်5ဦးနဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကဒီကနေ့မနက်မှာအွန်လိုင်းကနေတဆင့်ပြုလုပ်တဲ့ရှမ်းပြည်နယ်ကပြည်သူတွေနဲ့တွေ့ဆုံခြင်းအစမှာအခုလိုသတိပေးပြောဆိုခဲ့ပါတယ်။
မနေ့ညနေချင်းနဲ့ principle ကို positive ချက်တင်ငါးရောက်တွေ့ပါတယ်။အင်္ဂါရက်ထဲမှာကြောက်ကြရောခင်ဗျာဆမအူဆွေးတွေ့တဲ့လူနာရဲ့မိခင်ပါနော်။အဲ့မှာနည်းနည်းလေးထူးခြားတာစဉ်းစားကြရအောင်။အဲတကယ်တော့နောက်ပတ်ကျော်သွားပြီ quarantine နောက်ပတ်ကျော်ပြီးမှတွေ့တယ်အဖြစ်ပါတယ်။နောက်ပြီးတော့လေနောက်တွေ့တဲ့လေးယောက်ထဲမှာဆိုရင်နှစ်ယောက်ကတော့နိုင်ငံကြားအဆက်တွေရှိနေတယ်။အဲ့တော့ဒီလိုကြည့်ရလဲဘယ်မှလည်းမသွားခဲ့ဘူးသူကြည့်တော့နိုင်ငံသားရဲ့အဆက်နိုင်ငံသားလည်းကပုံကိုယ်ရင်းလည်းရှိတွေ့မှုမရှိဘူးပေါ့နော်ဒါသိကြလောက်ဒါမသိဘဲနဲ့ဟိုကိုသွားကြည့်သွားတွေ့တာရှိတွေ့တာတွေရှိနိုင်တယ်ဒါမှမဟုတ်အားလုံးသိပြီးသတိထားဖို့လိုတယ်ဆိုတော့ကျွန်တော်ထပ်ပြီးသတိပေးချင်ပါတယ်
မြန်မာပြည်ရဲ့ကိုနေဆက်ကနေတစ်ဆင့်ပြန်ဝင်လာသူတွေတိတ်နေချီရှိနေတာကြောင့်ဒီလူတွေမှာယောဂဘူးရှိခဲ့ရင်လာမယ့်နှစ်ပတ်သုံးပတ်တာကာလဟာအလွန်အရေးကြီးပြီးပြည်သူတွေအနေနဲ့လည်းစိတ်ဓာတ်ပိုင်းဆိုင်ရာပြင်ဆင်ထားရမယ်လို့အတိုင်ပင်ခံကပြောခဲ့ပါတယ်
။နောက်နှစ်ပတ်သုံးပတ်ဟာအသိအရေးကြီးတာ။ဖြစ်လို့လဲဆိုတော့ဟိုထားရဲ့ဘက်ကပေါ့နော်အများကြီးနေဆက်ကိုကြောဖြတ်ပြောပြန်လာရဲကျမတို့ပြည်သူတွေအများကြီးရှိတာလေ။အများကြီးဆိုတော့ခါတောင်းနဲ့ဒိတ်နဲ့ချီပြီးရှိတယ်။ဒီကတိုင်းပြည်လုံးကိုပြန်သွားတယ်။ကိုရပြန်ကြတယ်ပေါ့နော်။တချို့ကတော့နေဆက်နားမှာပဲကွာရန်တင်းနေတဲ့လူတွေကိုရကိုရပြန်ပြီးကွာရန်တင်းနေတဲ့လူတွေရှိတယ်။ဒါတော့အဲ့ဒီမှာဟိုယောဂပူရှိနေတယ်ဆိုလို့ရှိရင်ဒီနောက်တစ်ပတ်နှစ်ပတ်အတွင်းမှာပေါ်ဆရာရှိတယ်။ဒါအောင်ဆိုတော့နေပြီးတော့ကိုပြင်ဆင်ထားရမယ်။ဟိုကျမရဲ့ဝင်ကြီးအခွဲရလဲကျမရဲ့ဆုံးရလဲပေါ့အဲဌာနတစ်ခုလုံးပေါ့ဒီတိုင်းပြည်လုံးမှာတတ်နိုင်တော့တော့ပြင်ဆင်ထားပြီးပြည်သူတွေကလည်းစိတ်ကြောက်ကိုပြင်ဆင်ထား
ယောဂလက္ခဏာမပြဘဲပိုးတွေ့ခဲ့တဲ့လူနာနံပါတ်23နဲ့ပတ်သက်ပြီးတော့အထွေထွေယောဂအထူးကုဆရာဝန်ကြီးဒေါက်တာမူအောင်ကျော်နိုင်ကအခုလိုသုံးသပ်ထားပါတယ်
သူဒီ connection လို့ system လိုက်မိလို့ဒါဘုံရှိနေတဲ့လက္ခဏာမရှိဘူးအဲ့လိုလူတွေ community ထဲမှာအများကြီးရှိနေနိုင်ပြီတဲ့ပေါ့နော်ဘုံရှိပြီးတော့လက္ခဏာမပြဘူးဆိုတော့သူတို့ကတော့တိုင်းနိုင်တဲ့လူကတော့နှစ်ပတ်နေပြီးကျန်စင်းနိုင်ရင်အခုတချို့ကျန်နေဆိုတော့ကြောက်ပြီးတော့နှစ်ယောက်ကိုဝင်မနိုင်တဲ့ဒီတာရထွက်လာပြီပေါ့နော်အဲ့တော့သူကတော့ဒီ virus ကိုဒီ clear ဖြစ်အောင်တိုက်ထုတ်နိုင်တဲ့အုပ်စုထဲမှာပါဝင်သွားမှာပေါ့သူတို့တွေတော့မှတစ်ခါတချို့ပြန် system ပြန်ပေါ်လာနိုင်မှာလည်းရှိတယ်ပြီးတော့ virus ကတကယ်မှာကိုအောင်နေလက္ခဏာမပြဘူးသို့တော့ဒီကိုရဲ့ immune system ကျတဲ့အချိန်မှာသူကပြန်ထွက်လာတာမျိုးလည်းဖြစ်နိုင်တယ်ပေါ့နော်အဲ့တော့ဆရာကတော့ဒီတွေ့ရတဲ့အပေါ်မှာသုံးသပ်တာတော့အဲ့လိုလေးသုံးသပ်မိ
ကျမရင်းနဲ့အာကစားဝင်ကြီးဌာနရဲ့ဒီကနေ့မနက်အစောပိုင်းထုတ်ပြန်ပြီးချိန်အထိဆိုမြန်မာနိုင်ငံတွင်းမှာ COVID-19 တခွဲအတီးပြူလူနာ28ဦးအထိရှိထားပြီးယောဂပျောက်ကင်းသွားသူ2ဦးနဲ့သေဆုံးခဲ့သူ3ဦးအထိရှိထားပါတယ်COVID-19 ယောဂပြန့်ပွားမှုကိုတိုက်ဖြတ်ရမှာအထောက်အကူပြုဖို့အတွက်တရုတ်နိုင်ငံယူနန်ပြည်နယ်ကနေရောက်ရှိလာတဲ့ဆေးဘက်ဆိုင်ရာကျွမ်းကျင်ပညာရှင်12ဦးဟာလည်းဒီကပညာရှင်တွေနဲ့အတူပူးရဲဆောင်ရွက်နေတာနှစ်ရက်ရှိပြီဖြစ်ပါတယ်။ရန်ကုန်မြို့မှာ14ရက်တာနေထိုင်သွားမှာဖြစ်ပြီး COVID-19 ယောဂကုသရေးနဲ့ရှာဖွေရေးလုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်သွားမှာပါ။ဒီကနေ့စီးရင်တွေအရဆိုရင်တော့ကမ္ဘာနိုင်ငံနဲ့နေမြေပေါင်း210မှာလူပေါင်း16သိန်းကျော်ကိုကူးစက်ခဲ့တာပါ။ဒီယောဂကြောင့်သေဆုံးသူ96,000ကျော်ရှိခဲ့ပြီးယောဂတတလာသူအရေးအတွက်ဟာလည်း36,000ကျော်ရှိထားပြီးဖြစ်ပါတယ်။ကျမစုစုရန်ကုန်ကနေသတင်းပေးပို့ပါတယ်
။ရန်ကုန်တိုင်းအပါအဝင်မြို့အတော်များများမှာမလို့အပ်ဖဲနေအိမ်အပြင်မထွက်ရညွှန်ကြားချက်တွေကိုဒီကနေ့ကစပြီးကျင့်သုံးနေကြပြီဖြစ်ပါတယ်။ဒီလိုနေအိမ်အပြင်မထွက်ရညွှန်ကြားချက်ကြောင့်ရန်ကုန်တစ်မြို့လုံးမှာတော့လူအသွားအလာနှက်ပါသွားပါတယ်။အဲ့ဒီအခြေအနေအပေါ်မြို့ခံတွေရဲ့အမြင်ကိုကျမအိတ်တနာထွန်းကစူးစီးတင်ပြထားပါတယ်
။မထွက်ရလည်းလို့တော့ว่าสาธุเจอเราประมาณนั้นป่ะเนาะだめที่ชูมีนูมาจ้ะสาธุนี่คือซื้อซะเลยครับทีนี้ก็จะเอาเส้นจีเนี่ยมีญาติก็เส้นจีเนี่ยเส้นจีเนี่ยมีญาติก็เส้นจีอยู่นี่นั่นคุณน่ะเลยนางๆเนาะทอดปั่นไปเนี่ยทอดปั่นไปเลยสมมุติสั่นซ้าเกษตรเนี่ยเจตนาอีกแต่เนาะจ๋าได้มั้ยล่ะไอ้ห่านี่ก็เลยย่าได้ลูกก็ย่าได้ป่ะไม่ย่าได้ลูกก็ไม่ย่าถ้าไอ้นายมีญาติกันย่าได้เกษตรเนี่ยไม่เข้าเนี่ยเจ้าสู้นาก็ทําหมดลูก ခင်းရဲမှာမပါဘူးလို့ဟိုပုံမှန်ဝင်ရှိလို့ဟိုကစက်စီမောင်းလို့ခင်းရဲမှာမပါဘူးလို့ဒီလိုကိစ္စတွေရှိရအောင်ရှိရတာကျတော့ဒီလိုမျိုးသွားလာကုန်ကိုမပိတ်ပင်ထားတဲ့အခါကျတော့ဟိုကစက်စီမောင်းတယ်ဆိုတော့လေနေ့တိုင်းမောင်းနေမှာသွားလဲနေ့တိုင်းဝင်လို့ရှိမှာပေါ့အဲ့ဒီရဲမှာဝင်လို့မရှိဘူးဆိုဒီလိုလုပ်မယ်တေယိုဟာလည်းရှိတယ်လေနောက်ကစိုက်ကားကြီးစိုက်ကားဆရာလေးပေါ့စိုက်ကားနေမှာသူတနေ့ဝင်ပြီအမိသာဝင်လို့ရှိပါလေအဲ့လိုဟာမျိုးတွေကိုလည်းဖြည့်ရှင်းပေးဖို့လိုအပ်တယ်အဲ့လိုကတော့မြင်တယ်ဒါအခြေခံကြတဲ့ဒီဝက်ချက်တွေပေါ့နော်
အာဒီကြိမ်ကာလာတော့အိမ်ထဲမှာပဲနေပြမှာပါဟိုဟာဒီအဲ့ဟာပေါ်ဘယ်လိုမြင်လဲဆိုရင်တော့ခူးကဒီလက်ရှိယောဂါလည်းထိန်းချုပ်နိုင်တဲ့အခြေအနေလည်းမရှိသေးဘူးဟိုမင်းညလည်းလူနာကလည်းတောက်လျှောက်ထက်တိုးလာတယ်ပေါ့ဒီကြိမ်မှာတည်ရတူလည်းရှိနေရဲဆိုတော့အဲ့ဒါတော့အကောင်ကလည်းဒီရဲ့ထုတ်ပြန်ချက်ပေါ်လိုက်နာတင်တယ်လို့ပဲထင်ပါတယ်ဟိုဟာတော့ဒီကြိမ်ကာလာတော့ညီမလည်းအိမ်ထဲမှာပဲနေပြမှာပါဟုတ
်ဟုတ်ရေဆောင်တန်းနေတာကတော့လိုက်နာတော့အကောင်းဆုံးပါဒါပေမဲ့ဟိုအဲ့တော့ကျွန်တော်ကျတော့လောက်ကိစ္စမရှိမသိသွားနေရတာရှိတယ်။ကျန်နေတဲ့အလုပ်ကပိတ်တာပေါ့။အဲ့လိုပဲရှိတယ်။အခက်ခဲကတော့ဘယ်လိုပြောမလဲ။ဒီကိုယ်ကိုပဲဖုန်းကိုပဲပို့ပြီးဆိုင်နေတာပဲ။ပြန်လာတော့ခက်ခဲတော့မရှိဘူး။အိုင်းကားတွေကနေရောအဲ့ဒါတခုပဲ။ကိုယ်ကအခုလိုအလုပ်အခုလိုလေနေတိုင်းတောက်ချော်တော့အလုပ်ဆင်းနေရတော့ဒီမှာအဖြစ်နိုင်အိမ်ထဲအိမ်မထွက်တာကောင်းတော့ဒါပေမဲ့လည်းအဖြစ်မနေချင်ဘူး။ရဖွင့်နေရတယ်ဒီတော့။ဒါတွေကတော့ကိုယ့်အခြေအနေနဲ့ကိုယ်အဲ့လိုပေါ့။
ဘလောပဲတော့ဟာသူတို့အဲ့လိုမျိုးထုတ်ပြန်ထားတော့အပြင်လည်းအလုပ်တွေပါရဲအကုန်ပိတ်သွားပြီဆိုတော့အပြင်တော့မထွက်တော့ဘူးပေါ့အိမ်မှာပဲနေရလေအတက်နိုင်တော့အပြင်ရင်းထွက်ပဲအပြင်မထွက်ပဲနေရပါဘူးဟုတ်ကဲ့ကျောင်းကဆယ်ရက်နေ့ကနေအိမ်နှစ်ဆိုင်လေးတကြံရုံးပိတ်ရပိတ်လိုက်တယ်လေအဲ့လိုမျိုးဟာတကြံရုံးပိတ်ရပိတ်လိုက်ပြီဆိုတော့အပြင်လည်းဟိုအလုပ်ကိစ္စလည်းမရှိတော့ကျင်းတယ်ပေါ့ဒီအပြင်ထွက်စရာလည်းမလိုတော့ဘူးလေကိုယ့်ကိုဒီလိုမုန်းသေးတာလေးကျော်လောက်ပြန်မယ်ဆိုတော့မှအပြင်ဒီမှာလည်းခရရမယ်ဆိုတော့မှဟိုအပြင်ထွက်မှာပေါ့ဟာအဲအဲရလို့ရတယ်မထင်ဘူးရှင်းသွားရတာတော့ရှိတာပေါ့ဟာဒါပေမဲ့ဟိုဒိုင်းကားတွေပါလေးစီးရမယ်အဲ့လိုမျိုးသွားရမယ်ဆိုရင်တော့အစင်သေးတော့လေကားတွေပါလေးအဲကြောင့်မထွက်ချင်းမထွက်တော့
အဲလိုအပ်လို့နေခိုင်းတာလေကောင်းတယ်အဲဘယ်လိုမြင်လဲဆိုတော့ဂျာကားဟိုပါလေနေတင်းတယ်နေတင်းတယ်ပြီးလို့ရှိခဲ့ရင်လုတ်ဖို့လည်းလိုအပ်တယ်အဲတကြံကဒီတစ်နှစ်မှလည်းမနောက်နှစ်တည်းလည်းရှိဖို့သေးဆိုတော့ဒါဟိုအကောင်းဆုံးအစီအစဉ်ပါအကောင်းဆုံးအစီအစဉ်လို့ပဲထင်တယ
်မင်းအိမ်အပြင်မထွက်ရတဲ့အခြေအနေနဲ့ပတ်သက်လို့ရန်ကုန်အပါအဝင်တခြားမြို့ခံတွေရဲ့အမြင်ကိုကျွန်မအိမ်တနာထွန်းကစူးစီးတင်ဆက်ခဲ့တာပ
ါဒီက9ရက်နဲ့10ရက်နေ့တွေမှာ COVID-19 ရောဂါပိုးတွေးရှိသူနောက်ထပ်5ဦးရှိခဲ့ပြီးဒီအထက်မှာ quarantine တိကျခွဲစောင့်ကြည့်ရဲ့14ရက်ကျော်လွန်ပြီးချိန်မှာယောဂလက္ခဏာမပြဘဲယောဂပိုးတွေးရှိသူနဲ့ local transmission ကိုနိုင်ငံခြားကိုခီးမသွားပဲကြည်ရင်းမှာကူးစက်ခံရသူတွေပါဝင်နေပါတယ်။ဒီအခြေအနေမှာဘာတွေကိုအလေးထားရမလဲဆိုတာကိုကျွန်တော်မိုးစောကကျန်းမာရေးနဲ့အားစားဝန်ကြီးဌာနရဲ့အကြံပေးပုဂ္ဂိုလ်ညွှန်ကြားရေးမှူးချုပ်ညင်ပမောက္ခဒေါက်တာစိုးလွင်ညင်ကိုမေးမြန်းတင်ဆက်ထားပါတယ်။
အရင်ကတော့သိထားကြတာဆိုရင်ကျွန်တော်ဒီ quarantine 14ရက်ကျင်းမှာယောဂလက္ခဏာပြမယ်ပေါ့လေအခုဆိုရင်မနေ့ကတွေ့ရလူနာတယောက်ဆိုရင် quarantine 14ရက်ကျော်ပြီးမှသူ့မှာဖူးရှိရဆိုတာစစ်စစ်တွေ့ရှိရတဲ့အနေအထားမျိုးပေါ့ယောဂလက္ခဏာလည်းမပြဘူးဆိုတော့အဲ့လိုမျိုးအနေအထားမှာဆိုရင်ကျွန်တော်ပြည်သူတွေအနေနဲ့အဓိကဘာတွေလဲကြိုးစားရမလဲဆရာအဲ့လိုမျိုးအခြေအနေမျိုးမှာဆိုရင
်14ရက်ထားရဆိုတဲ့အတိတ်ကတော့ဒီယောဂပြရက14ရက်ကြီးတဲ့တကြောင်ကူဆက်ယောဂကာကွယ်ရေးမှာဒီနည်းပြဝါဟုတ်ပဲတုံးရတာပဲကျွန်တော်ကယောဂထင်းနိုင်ကြီးအုပ်စုများတဲ့ high risk group တွေပေါ့ဥပမာယောဂပြတိခဲ့တဲ့နိုင်ငံပြန်လာတဲ့လူတွေအကုန်လုံးမှာဒီယောဂကိုပါလာနိုင်တယ်ဆိုပြီးတော့ဒါတတ်မှတ်ပြီးတော့14ရက်ထားလိုက်တာပေါ့စားထားတဲ့နေရာဒါတရက်ကနေပြီးတော့ယောဂဒီရက်14ရက်ထားလိုက်တယ်ဒီ14ရက်နောက်ပိုင်းမှာလည်းပဲဟိုယောဂလက္ခဏာပေါ်လာတဲ့လူတွေလည်းပဲရှိနိုင်တယ်ဒါကြောင့်မလို့ကquarantine လောက်ပြီးသားလူတွေကလည်းပဲအခုနောက်လို့ကိုက high risk group တဲမှာယောဂပြင်နိုင်တဲ့အုပ်စုတွေမှာပါတယ်ဆိုပြီးတော့ကိုသတိထားပြီးတော့အိမ်မှာလည်းပဲအမှန်မိသားစုကိုမကူးဆက်အောင်နောက်ဒီစနစ်တကျ social distancing မှာတို့ရတဲ့အကွာအဝေးနော်မကြကနာမဲ့စေးတာတို့ဒီကျွန်တော်တို့နှာခြေချောင်းဆိုးနေမကောင်းဖြစ်ရင်လည်းပဲချက်ချင်းကျန်းမာရေးဌာနကိုသတင်းပို့ပြီးတော့စောစီကူတတ်မှုခံယူဖို့လို့အိမ်ထဲမှာပဲနေဖို့အပြင်မထွက်ဖို့စသဖြင့်ဒီကဂျမ်းမိုင်နဲ့အာဇာဝင်ဌာနထုတ်ပြန်ချက်တွေကိုသိချအဲ့ဒီလူတွေကပို့ပြီးတော့တိတိကျကျလိုင်းနာဆောင်ရွက်ဖို့လိုပါလေ။ဘာဖြစ်လို့ဆိုတော့သူတို့ကလည်းပြဿနာလည်းပဲဥက local transmission မှာဒီနိုင်ငံညာမသွားဘူးတဲ့လူတွေနောက်ယောဂဖြစ်တဲ့လူနဲ့မတိတွေ့ဘူးတဲ့လူတွေမှာသ အဆင့်တက်ပြီးတော့ယောဂကူးစက်နိုင်တာလေးရှိနိုင်ပါလေ
အခုတော့ကျန်ပါစင်ဆရာကျွန်တော်ရင်ပြီးပါနေပြန်လာတဲ့လူတွေကကူးစက်တာလည်းမဟုတ်ဘဲနဲ့ဒီထဲမှာရှိတဲ့လူအချင်းချင်းမှာကူးစက်တဲ့အချိန်ကြီးတွေ့နေရတယ်ဆရာအဲ့ဒီပုံမှာရောဆရာအနေနဲ့ဘယ်လိုမျိုးတတိပေးပြောကြားလို့ပါလဲဆရာ
ကျွန်တော်ကဒီယောဂအစားဖြစ်တဲ့ဒီလူတွေကနေပြီးတော့သူ့ရဲ့မိသားစုတို့မို့သူ့နဲ့အနီးကပ်ထိတွေ့ခိုင်းတွေ့ခဲ့တဲ့လူတွေကိုပထမဆုံးကူးစက်တာပါဒါ first generation အဲ့ဒီကတော့တစ်ဆင့် second generation ကခုနလိုသူမိတ်ဆွေအပေါင်းအသင်းကြီးဆိုင်ရာနောက် third generation ရဲ့ဒီရက်ွက်တဲ့စသဖြင့်ဒီလိုမျိုးအစဉ်အဆက်ကူးစက်နိုင်တာဟုတ်ဒါကြောင့်မလို့လည်းပဲနိုင်ငံတော်ဒီကဲတို့ဝန်ကြီးဌာနတို့ကနေပြီးတော့ဒီဟာနောက်တစ်ပတ်နှစ်ပတ်တွင်မှာဒီ local transmission စရှိနေတဲ့အတွက်ကြောင့်ဒီလူတွေကအခုနလို home stay ပေါ့နော်ဒီအိမ်မှာပဲနေပြီးတော့စနစ်တကျဒီယောဂဒီကာကွယ်နည်းတွေကိုစနစ်တကျမလိုက်နိုင်ဘူး social distancing တွေကိုသတိချမလိုက်နိုင်ဘူးဆိုရင် local transmission အခုနလို့လူလူတွေမှာစတင်ကူးစက်မှုရှိတယ်ပြောအလျင်အမြန်ကျွန်တော်တို့ကကူးစက်သွားမယ်ပေါ့ဒါတမလို့အခုနလို့လူစုလူဝေးနဲ့နေရာကိုမသွားဘူးလို့နာနီနာကမနမလူအပ်နဲ့အပြင်မထွက်တာတို့ဒီလိုမျိုးတွေကတိတိကျလိုင်းနာဆောင်ရမှာတကယ်လို့အဲ့ဒီလိုမျိုးကနေဒီဟာကိုတော့ခတ်ပေါ်ပေါ်ပဲသဘောထားပြီးတော့ဒီလူစုလူဝေးနဲ့လည်းနေကြမယ်နောက်လက်စီတဲ့အကျဉ်းတို့နာသိချောင်းလို့ရင်လည်းဟုတ်တဲ့အကျဉ်းတို့နှာခေါင်းစည်းဟုတ်တဲ့အကျဉ်းတို့စသဖြင့်လိုအပ်တဲ့ကာကွယ်ရေးတွေကိုတိတိကျမဆောင်ရလို့ရှိရင်တော့ယောဂကူးစက်ပြန်လာမှုကပုံပုံပြီးတော့ညံစာမှာဖြစ်ပါတယ်ဒါပေမဲ့အခုလည်းပဲကြည့်ရတော့ဒီကျူးကျူးလူကတော်တော်လေးကိုလိုင်းနာဆောင်ရတဲ့အနေအထားမှာကြည့်တယ်နိုင်ဘူးလားပဲဆလူအတာတွေပတ်မိုးပေးနေတယ်ဆိုတော့ကျွန်တော်ထင်တယ်ဟိုသေချာတာလူလူကတိတိကျကျလိုင်းနာမယ်ဆောင်ရမယ်ဆိုလို့ရှိရင်တော့ဒီကူးစက်မှုအနည်းဆုံးနဲ့ကျွန်တော်တို့ထိန်းချုပ်နိုင်မှာဖြစ်ပါတယ်ပေါ်ပေါ်တန်တန်ပဲသဘောထားမှဆိုရင်တော့ထိခိုက်မှုကပိုမိုပြီးတော့များပြားမှအနေအထားမှာရှိပါတယ်ဒီလူတို့ဓမ္မအစတင်ကူးစက်မှုရှိနေတဲ့အနေအထားမှာတော့မိသားစုမိသားစုတိမ်ငင်းတိမ်ငင်းကတော့ဒီကိုယ့်အိမ်ထဲမှာပဲကိုနေပြီးတော့ဒီလိုအပ်တဲ့ကာကွယ်ဆောင်ရွက်မှုလုပ်ငန်းတွေကိုတတတာပါဝင်ပေးတာအထူးရောက်ဆုံးကာကွယ်မှုဖြစ်ပါလိမ့်မယ်
ကျန်တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus လောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါလိမ့်ရှင
်မြန်မာပြည်တွင်းစိတ်ယုံလို့သားတွေကိုပေးမယ်ဥရောပသမဂ္ဂ EU ရဲ့ငွေကြေးထောက်ပံ့ကအမှန်တကယ်လိုအပ်တဲ့သူတွေစီရောက်ဖို့ဆိုရင်အစိုးရထင်ကြောင်းမှုအောက်ကနေသွားတင်တယ်လို့အလို့သမားသမဂ္ဂတွေကပြောပါတယ်COVID-19 ကြောင့်မျက်နှာသွားတဲ့စက်ရုံတွေကလုံသမားတွေကိုကျန်ွေ၈ဘီလီယံနီးပါးထောက်ပံ့မယ်လို့ဥရောပသမဂ္ဂကဒီအပိုင်းကြေညာပြီးအလုံသမားသမဂ္ဂအဖွဲ့တွေကအခုလိုပြောလိုက်တာပါ။ယူရိုငွေ၅သန်းမြန်မာကျပ်ငွေနဲ့၈ဘီလီယံနီးပါးရှိတဲ့ဒီထောက်ပံ့ငွေကိုပြည်တွင်းကရပ်ပတ်လူမှုအဖွဲ့အစည်းတွေအလုံသမားသမဂ္ဂတွေနဲ့နီးနီးကပ်ကပ်ညှိနှိုင်းဆောင်ရွက်သွားမယ်လို့ဥရောပသမဂ္ဂကသူ့ရဲ့ထုတ်ပြန်ချက်မှာရေးသားခဲ့တာပါ။လုပ်ငန်းရှင်အသင်းအဖွဲ့တွေပုံထုတ်လုပ်ငန်းပိုင်ရှင်တွေနဲ့လည်းညှိနှိုင်းဆောင်ရွက်သွားမယ်လို့ဆိုထားပါတယ်။အခုပြည်တွင်းမှာယာယီနဲ့အပြီးပိတ်တင်လိုက်တဲ့စက်ရုံက80နီးပါးရှိပါတယ်။အများစုကအထည်ချုပ်လုပ်ငန်းတွေပါ။ဝန်ထမ်းပေါင်း 2,000 ကျွဲကျော်အလုပ်လက်မဲ့ဖြစ်သွားရလို့ EU ရဲ့ထုတ်ပြန်ချက်မှာရေးသားထားပေမယ့်အမှန်တကယ်ညင်နာရဲ့စည်ရင်အကြီးကြီးရဖို့ဆိုရင်အစိုးရဦးဆောင်မှုအောက်ကနေသွားတင်ကြောင်းအလုပ်သမားသမဂ္ဂတွေကပြောပါတယ်
။ဒါအလုပ်လက်မဲ့ဖြစ်သွားတဲ့သူတွေကြံရဲမှာကိုကျွန်တော်အနေနဲ့ကဒါအများကြီးသုံးရမျိုးရှိပါတယ်။ဟိုသူတို့ကဒီထောက်ပံ့တယ်ပေါ့လေဒီလိုမျိုးကျွန်တော်တို့ကကြည့်ရတော့ဖြစ်နေခြင်းနဲ့အဲ့တော့အားလုံးတကြိမ်ပြေးဖို့ဆိုလို့ရှိရင်တော့ဒါအလုပ်သမားဖွဲ့ချုပ်တင်တဲ့မလုံလောက်ဘူး။ဟိုတန်တဲ့အလုပ်သမားကြီးဆောင်ရွက်ကြတဲ့ဖွဲ့စည်းပြီးအကုန်လုံးနဲ့ပါဝင်ဆောင်ရွက်ဖို့လိုတယ်။အဓိကတော့ပုံကယ်အနေနဲ့ကတော့အလုပ်သမားဝန်ကြီးဌာနကနေတစ်ဆင့်သွားတာမျိုးပါပဲ။ပို့ပြီးတော့ကောင်းမွန်တယ်လို့မြင်ပါတယ်ခင်ဗျာ။
စမှုလမှုလုံသမားသမဂ္ဂအဖွဲ့ချုပ် MICS ကဦးတက်နှင်းအောင်ပြောသွားတာပါအလုံးလမဲ့ဖြစ်သွားရဲ့သမဂ္ဂအဖွဲ့ဝင်တွေကိုပဲနင့်နာကြည့်ပေးမယ်ဆိုရင်လဲတရားမျှတမှုရှိလာမှာမဟုတ်ဘူးလို့သူကပြောပါတယ်
EU ကသူ့ရဲ့ထောက်ပံ့ငွေယူရို5တန်းကိုမြန်မြန်ဆန်ဆန်ပေးနိုင်အောင်ဝိမန်ဒီငွေလွှဲစနစ်ကနေလုံသမားတွေကိုပေးသွားမယ်လို့ပြောပါတယ်အလောက်ကဆုံးရှုံးသွားရသူနဲ့အိမ်ကနေအချင်းချက်ဖဲခံရပြီးဒုက္ခရောက်နေတဲ့အလုသမားတယောက်စီကိုတလကျပ်ငွေ9000ဝယ်တစ်ဖက်သက်စာချုပ်အဖျက်ခံရတဲ့အလုသမားတွေကိုတလ32500နဲ့တခြားအသေးစားအလက်စားလုပ်ငန်းတွေကအလုသမားတွေကိုလည်းထောက်ပံ့ဖို့ EU ကအစီအစဉ်ထားတာပါ
အခုချိန်ကြီးတော့ခုနကအချင်းချင်းဆိုတဲ့ process ကိုမအားမသိသေးဘူးဘယ်လိုပုံစံနဲ့သူတို့ပေးမှလဲတမကမဖွင့်နိုင်တဲ့စေရုံတွေမှာလည်းအလုပ်စုပိုင်းဆိုရတဲ့အနိုင်ရှိရဲ့ဒီစင်းတွေဘယ်လိုမျိုးခလေးလောက်ပါလဲပေါ့နော်အခု EU ကနေထောက်ပံ့မယ်ဆိုတဲ့အခါကျတော့အရန်လဲဝန်တာလေဒီကေလက်တွေအလုပ်လက်နဲ့ဖြစ်သွားတဲ့ခလေးတွေနောက်တော့အခုလက်ရှိဒုက္ခတွေရောက်နေတဲ့အလုပ်သမားတွေအတွက်ကိုပေါ့နော်အတက်နိုင်ဆုံးသွားဖို့ပြင်မှုတွေကိုပူးပေါင်းဆောင်ရွက်ဖို့လိုအပ်တယ်လို့အမှန်တည
်းအလုပ်သမားရေးအကူအညီဆောင်ရွက်ပေးနေရဲ့အနာဂတ်အလင်းသာစုံမှတ်ကဒေါ်တသက်အောင်ပြောသွားတာပါနီလန်တကူရဆိုရင် CDUM MICS STUMဒီလိုလောသမားတမကအဖွဲ့14ခုလောက်စုပေါင်းထားတဲ့ COVID-19 အရေးပေါ်တုံ့ပြန်ရေးအဖွဲ့နဲ့အစိုးရပူးပေါင်းလုပ်တင်တယ်လို့ဒေါက်တာအောင်ကပြောပါတယ်။မြန်မာအထက်ကျုံလုပ်ငန်း80ရာခိုင်နှုန်းဟာဥရောပတမက EU ကိုတင်ပို့နေရဖြစ်ပြီးဒီလိုအထက်ကျုံနဲ့ဖက်နက်လုပ်ငန်းတွေကနေအလုပ်နေရာ9သိန်းလောက်ပေးထားတာလည်းဖြစ်ပါတယ်။မြန်မာအထက်ကျုပ်လုပ်ငန်းကလုံသမားတွေနဲ့သွေးစည်းရည်ရဲ့အနေနဲ့ဒီထောက်ပံ့ငွေပေးရအစီအစဉ်ကိုလွတ်ဆောင်ရတာလို့ EU ကသူ့ရဲ့ထုတ်ပြန်ချက်မှာရှင်းသားထားပါတယ်။ကျွန်တော်သောထက်ရန်ကုန်မြို့ကနေပြည်ပူထားတာပ
ါကျွန်တော်တို့ VA 121တို့သားတွေထဲမှာ COVID-19 ရောဂါနဲ့ပတ်သက်ပြီးတော့ပထမဦးဆုံးကိုယ်တိုင်ကူးစားသွားပြီးတော့ဆစ်ဆေးထားသူကတော့အမဆုမမသူဘာကြောင့်အဲ့လိုသွားပြီးတော့ဆစ်ဆေးဖို့ဆုံးဖြတ်ခဲ့လဲဆိုတော့ကျွန်တော်မဆုမကိုမြင်မြင်ထားပါတယ်မဆုမကသူ့ရဲ့လက်ရှိအခြေအနေနဲ့ပတ်သက်ပြီးတော့အရင်ဆုံးအခုလိုပြောပြထားပါတယ်
အခုကတော့ကိုကတော့တော်တော်လေးပူနေတော့ပဲနောက်ပြီးတော့ချောင်းလဲစိုးတယ်ပေါ့နော်နောက်ပြီးတော့နှာလဲတော်တော်လေးစီးနေရဲ့ဆိုဟုတ်ကဲ့
အခုကဒီလိုခံစားနေရတယ်ဒီဘလူးအခြေအနေဘလူးအကြောင်းကြောင့်မဆုံဘူးဒီကိုရိုနာဗိုင်းရပ်စ်ဖြစ်မရှိဆိုတာကိုစစ်ကိုတည်းသုံးဖြတ်လိုက်တာလေ
ဟုတ်ကဲ့ရှင်ကျွန်မလူငယ်နဲ့ကျွန်မလောက်ကတော့ပြင်းထန်တုံ့ကွေးပေါ့နော်ဒီ influencer A ဆိုတဲ့ type ပေါ့နော်အဲ့တုံ့ကွေးမိထားတယ်အဲ့ဒါတော့ဖြစ်တာတစ်လလောက်ရှိပြီဒါပေမဲ့ဒီ3-4ရက်အတွင်းမှာကျွန်မကိုဒီညနေတိုင်းဆိုရင်အရန်ပူလာတယ်ပြီးတော့ချောင်းအရန်ပြန်ဆိုးလာတယ်ပြီးတဲ့ခါကျတော့နှာလည်းအရန်မှွန်လာတယ်ပေါ့နော်ပြီးတော့အဓိကတော့ကျွန်မကိုရန်ပူလာတယ်ပူလာတဲ့ခါကျတော့ကျွန်မမှာစိတ်ပူတဲ့ဟာရှိတယ်အဲ့ဒီအချိန်နဲ့တစ်ချိန်ထဲမှာပဲကျွန်မခုနေနေတဲ့ apartment မှာ covid-19 positive ဖြစ်တဲ့လူနာတစ်ယောက်ကိုတွေ့တယ်ဆိုပြီးတော့ကျွန်မတို့ရဲ့အဆောက်အဦကအကြောင်းကြားတယ်ဆိုတဲ့ခါကျတော့ကျွန်မကဒီလိုလက္ခဏာဖြစ်လာတဲ့ခါကျတော့ကျွန်မမှာပုတ်ခွေးဖြစ်နေရလားဒီ covid-19 ဖြစ်နေရလားဆိုပြီးတော့အရန်ဟိုမှာစိုးရိမ်ရဲ့စိတ်ဖြစ်နေတယ်ပေါ့နော်ဒါကြောင့်မို့လို့ကျွန်မကဒီဟာကိုစစ်ဖို့ဆိုပြီးတော့ဆုံးဖြတ်လိုက်တာပါရှင်
။ဟုတ်ကဲ့အဲ့လိုစစ်ဖို့ဆုံးဖြတ်တဲ့အခါကျတော့မဆုမပထမဦးဆုံးမလုပ်ရလဲ
။ဒီ COVID-19 အရေးပေါ်လိုင်းရှိတယ်ပေါ့နော်။ကျွန်တော်တို့ Washington DC မှာဆို311ရှိတယ်။အဲ့တော့311ကိုခေါ်ပြီးတော့ကျမ COVID ဖြစ်ချင်တယ်လို့ပြောပါတယ်။ပြောတဲ့အခါကျတော့တို့ကကျမကိုအဆင့်ဆင့်ပေါ့နော်။ဒီကောင်ဆယ်လေးလုပ်တဲ့လူတွေနောက်မေးခွန်းလုပ်တဲ့ဒီဖုန်းလိုင်းတွေတစ်စင်းချင်းဆွဲပေးပါတယ်။ကျမမှာဘယ်လိုယောဂလက္ခဏာတွေရှိနေလဲ။ကျမဖြစ်မနေဘူးလဲ။ကျမဘာကြောင့်စစ်ဖို့ဆုံးဖြတ်လဲဆိုတဲ့ဟာကိုအစစ်စစ်တို့ကမေးပါတယ်။နောက်ဆုံးတစ်ခုမှာတော့တို့ကကျမကိုမေးပါတယ်။ကျမကအနေနဲ့ကြားနေတဲ့ဆရာဝန်ရှိလားပေါ့နော်။အဲ့ဆရာဝန်ရဲ့ခွင့်ပြုချက်ကိုရတယ်ဆိုလို့ရှိရင်တော့ဒီကျမကမာရီတရေရှိမှာလာပြီးဖြစ်လဲဆိုရင်တော့အဆင်ပြေတယ်လို့ပြောပါတယ်။ဘာကြောင့်လဲဆိုတော့ Washington DC မှာအခုကထောင်ထဲချီပြီးတော့ပိုးတွေတွေ့နေတဲ့ခါကျတော့လူတွေအများကြီးကိုတကယ်ကြဲစစ်ဖို့အတွက်တို့အခက်အခဲရှိတဲ့အတွက်တကယ်လိုအပ်တဲ့လူကိုပဲစစ်ဖို့တို့ဆုံးဖြတ်ထားတယ်။ဒါကြောင့်မို့လို့ဆရာဝန်ရဲ့ဒီထောက်ခံစားတဘောမျိုးယူခဲ့ပါလို့ပြောပါတယ်။ဒါကြောင့်မလို့အဲ့ဒီဟာကိုစစ်ဖို့အတွက်ကျွန်မအနည်းဆုံးအချိန်3ရက်4ရက်လောက်ကိုယူခဲ့ရပါလိမ့်ရှင်
။မဆုမုံစစ်ချင်တယ်လို့စတပြီးတော့ပြောတဲ့နေ့ကနေပြီးတော့အခုနမဆုမုံပြောတဲ့ဒီနေ့ဆိုတော့ကကျွန်တော်တို့အေဒီလ9ရက်စတာပရိနေ့ပေါ့နော်။အေးဒါမှမဟုတ်ဆိုရင်တနေ့ရက်ကြောင်ဆောင်းလိုက်ရလဲ
။3ရက်ကြောင်ဆောင်းလိုက်ရပါလိမ့်ရှင်
။ဟုတ်အဲ့တော့မဆုမုံကဒီအေဒီလ9ရက်စတာပရိနေ့မှာသွားပြီးတော့စစ်တယ်။ဘယ်လိုတွေ့ကြုံရလဲအဲ့ဒါလေးရှင်းပြပါဦး။
ဟုတ်ကဲ့ရှင်ကျမအဲ့ဒီဆေးရုံရောက်တဲ့အချိန်မှာအဓိကမေးတာတော့အသက်ရှူရကျက်သလားဆိုတဲ့ဟာကိုဆက်ကတက်ကမေးတယ်။နောက်ကိုယ်ပူချိန်ကဘယ်လောက်ရှိလဲလို့ပြောတယ်။ဆိုတော့ကျမမသွားခင်ကရတယ်ကိုယ်ပူချိန်ကိုတောက်လျှောက်တိုင်းသွားတယ်ပေါ့နော်။ဆိုတော့ကျမကိုယ်ပူချိန်ကမငြိမ်ဘူး။98ကနေ100ထဲမှာဖြစ်နေရစသဖြင့်ပေါ့နော်။ကျမကလည်းသူတို့နဲ့တောက်လျှောက်သူတို့ပေးတဲ့ဒီညင်ကြက်တွေတိုင်းနဲ့ကျမအစိမ့်ပြပြောသွားတော့ကျမရဲ့ယောဂလက္ခဏာကိုသူတို့ပြောပြတာပေါ့။ပြောပြတဲ့အခါမှာသူတို့ကဒါဆိုလို့ရှိရင်မင်းကမတို့မင်းပြပိုင်းကျင်းပါပဲ။ COVID-19 ဖြစ်မယ်လို့သူပြောပါတယ်။
အဲ့ဒါကဖုန်းထဲမှာပြောနေတာပေါ့ပြ
င်တယ်။တယ်ဖုန်းထဲမှာပဲပြောနေရပါရှင်
။ဟောအရင်ရောက်တဲ့အချိန်မှာတခြားလူတွေလည်းမရှိဘူး။လူတွေရှင်းနေတယ်ပေါ့စစ်တဲ့လားစစ်တဲ့စီးတဲ့တခြားလူတွေမရှိဘူး။
မ မရှိပါဘူးရှင်ဟုတ်ကဲ
့ဟုတ်ကဲ့ဆိုအဲ့ဒီအခုစစ်ထားပြီးတော့အဖြေကိုဘယ်လောက်ကြာရင်သိရမယ်လို့ပြောလဲ
ဒီယောဂလက္ခဏာ positive ဖြစ်လား negative ဖြစ်လားရှိလားမရှိလားဆိုတဲ့ဟာကိုကျမကို9ရက်ကနေ10ရက်အတွင်းဒီထက်လည်းစောနိုင်တယ်လို့ပြောပါတယ်အဲ့ဒီမှာကျမရှိကိုဖုန်းနဲ့တိုက်ရိုက်အကြောင်းကြားမယ် email နဲ့လည်းအကြောင်းကြားမယ်လိုအပ်လာလို့ရှိရင်ဆင်းရုံပြန်လာရမယ်လို့ပြောပါတယ်ရှင်
ကိုဗစ်19ယောဂကိုကိုယ်တိုင်ကိုယ်စားသွားပြီးတော့ဆက်စည်ခံထားတဲ့ Drop View 1.2 တူမဆုမွန်ပြပြသွားတာပါကျွန်တော်ကြော်ကြော်သိမ်းပါခင်ဗျာ
ဒီ American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ် American ပြည်ထောင်စုမှာ COVID-19 ယောဂကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့်VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
ဒီတော့မြို့သမီးခန္ဓာကိုတင်ဆက်ပေးပါမယ်။ကမ္ဘာတဝှမ်းလူပေါင်းတသန်းကျော်ကိုကူးစက်ခဲ့ပြီးဖြစ်တဲ့ COVID-19 ရောဂါကြောင့်လူ1000ကျည်သေဆုံးခဲ့ရပြီးဖြစ်တယ်လို့ဒီရောဂါကိုကာကွယ်ဖို့ရောကုသဖို့ပါဆေးဝါးမရှိသေးချိန်မှာလူမှုရေကြာစိုးရိမ်မှုတွေကလည်းဒီနေ့တခြားပိုများလာနေပါတယ်။လာမယ့်ရက်ပိုင်းသတင်းပတ်ပိုင်းတွေအတွက်မှာသေဆုံးမှုတွေပိုပြီးများလာဖို့ရှိနေပြီးအခက်အခဲဆုံးအချိန်တွေကိုကြော်ထည့်ရအောင်မယ်ဆိုပြီးတော့လည်းကျွမ်းကျင်ပညာရှင်တွေကသတိပေးထားပါတယ်။မမြင်နိုင်တဲ့ဒီယောဂဆိုကြီးလူတွေကိုဘလောက်ထိဒုက္ခတွေဆက်ပေးနေအောင်မလဲဘယ်ချိန်မှရပ်တန့်သွားမှလဲဆိုတာကိုမသိရတဲ့အခါမိသားစုတွေတိုင်းစိုးရိမ်ကြောက်ရွံ့စိတ်တွေပိုးပြီးတော့ဖြစ်နေတာပါဒီလိုအချိန်မျိုးမှာအသက်တချောင်းဝမ်းနဲ့လွယ်ချားတဲ့ကိုဝင်တွေရိဝိကင်းစာကလေးငယ်တွေရှိနေတဲ့မိခင်တွေရဲ့စိုးရိမ်မှုကတခြားသူတွေထက်ပိုကြီးပါတယ်ကိုဝင်တွေရိကြုံပြရတဲ့ခက်ခဲပြီးစိုးရိမ်မှုတွေဒီပေါ်ကျွမ်းကျင်ပညာရှင်တွေရဲ့အကြံပြုချက်တွေကိုဒီသတင်းပေအမျိုးသမီးကဏ္ဍမှာစစ်မှခင်ဗျထွေးကစူးစီးတင်ပြပေးပါမယ်ဘောဘောမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဖြစ်ကြရအများဆုံးရှိနေတဲ့စပိန်နိုင်ငံကဖနီဆာမူရိုနဲ့ခင်ပွန်းဖြစ်သူတို့ဟာမတ်လ12ရက်နေ့ကကိုဗစ် -19 ရောဂါကူးစက်ခံထားရတဲ့ဆိုတာကိုသိလိုက်ရတဲ့အချိန်မှာဖနီဆာဟာနေ့စဉ်လာစီမိဖွားခံနေဖြစ်နေပါပြီ။သူတို့နဲ့နေ့စဉ်ထိတွေ့ဆက်ဆံနေတဲ့အဖွားဖြစ်သူဒီရောဂါကူးစက်ခံရပြီးကွယ်လွန်သွားခဲ့တယ်လို့နောက်ပိုင်းမှာသူတို့လည်းအကူခံနေရတာပါ။မက်ထရီမျိုးကဆေးရုံကိုတွားရောက်ခဲ့တဲ့အချိန်မှာတော့ခင်မဖြစ်သူစေုံလေးကိုအကျူလိုက်တာဝင်မရတော့ပါဘူး။မွေးမရက်ကိုမတ်လ16ရက်နေ့လို့ခန့်မှန်းထားတာပေမဲ့စီးဝင်ရောက်ပြီးတော့နောက်တနေ့မှာပဲသူ့ကိုရက်စောမီဖွာပေးဖို့ဆရာဝန်တွေကအစီအစဉ်ခဲ့ကြပါတယ်။ဝေးကန်းနေ့မှာလဲကိုဝင်တဲ့ခြံကနေယောဂါကူးမခံရအောင်ဆရာဝန်တွေစေဝင်တန်းတွေကအကာအကွယ်အချက်ချက်ယူပြီးတော့ကလေးကိုမွေးပေးခဲ့ရတာပါ။မွေးပြီးတဲ့ချိန်မှာလဲမိခင်တဲ့ကလေးထိတွေ့ခွင့်မရပါဘူး။တီချာနေနေရတဲ့ကာလ14ရက်ပြည့်ပြည့်ရဲ့အချိန်တိစောင့်ပြီးတော့မှတားဖြစ်သူကိုဖနီဆာမူလိုတို့ဇနီးမောင်နှံတွေ့ကြရခဲ့ပါတယ
်။ Tu hijo te lo presenta. Por favor, me dan ganas de llorar.
Ay, ay, muchas gracias
por favor, por favor. Es lo más bonito que me ha pasado.
ဂျာရောသူရဲ့ပထမဦးဆုံးသက်ဦးသားငယ်လေးကိုတွေ့ခွင့်ရတဲ့နေ့ကဇနီးမောင်နှံအပျော်ကြီးပျော်ခဲ့ကြတာပါ။ဒါပေမဲ့သူတို့မှာဒီယောဂါဆက်ပြီးတော့ရှိနေသလားဆိုတာကိုပြန်စစ်ဆေးနိုင်တဲ့အခြေအနေမရောက်သေးတာကြောင့်သားငယ်ကိုလက်အိတ်နဲ့ပဲပွေချီရတာနောက်နှာခေါင်းဆီးကိုလည်းတစ်ချိန်လုံးတက်ထားရတာတွေလုပ်နေရတော့မှဒီလိုမျိုးခြေနေပြီးကြောင်ပဲယောဂါကုဆက်ခင်ရမှာကိုဆိုရင်ကြားတဲ့မိခင်တွေမိဖွားချိန်နဲ့မိဖွားပြီးနောက်ပိုင်းကြုံတွေ့ရနိုင်တဲ့အခြေအနေတွေအတွက်စိုးရင်နေကြတဲ့သူတွေအများအပြားရှိနေပါတယ်ဒီလိုစိုးရင်သူတွေအတွက်ကိုတော့George Washington တက္ကသိုလ်ကဒေါက်တာလီယနာဝမ်ကအခုလိုအကြံပြုပါတယ
် It is worth discussing with your OB about which appointments you need to be there in person
ခုချိန်မှာကိုပြနေတဲ့တားဖွားဆရာဝန်နဲ့ဆွေးနွေးတာအကောင်းဆုံးပါပဲဘလို့အချိန်တွေမှာလူကိုယ်တိုင်တွေ့ရမလဲဘလို့အချိန်မှာတော့ internet online ပေါ်မှာဆွေးနွေးပြောဆိုတင်နေဆိုတာတွေကိုပါဒီလိုမျိုး online မှာဆရာဝန်နဲ့တွေ့နိုင်တဲ့ app တွေ program တွေလည်းရှိပါတယ်စီကံကိုကိုယ်တိုင်သွားမယ့်အစားဘလို့နည်းနဲ့ကျန်းမာရေးဆောင်ရှားမှုခံယူရမလဲဆိုတဲ့နေလန်တွေရှိနေပါတယ်
။ကိုဝင်တယ်ဘီဟာကိုယ့်ရဲ့သားဖွားမိရဲ့ဆရာဝန်နဲ့ပုံမှန်ကြည့်တွေ့နေကြတဲ့သူတွေပါ။ဒ
ဒါပေမဲ့အခုအချိန်မှာသမီးနိုင်တဲ့ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုတွေကိုထိန်းချုပ်နိုင်ဖို့အတွက်လူတွေဖြစ်နိုင်ရင်အပြင်းမထွက်ကြဘူးတယောက်နဲ့တယောက်ခက်ခွာခွာနေကြဘူးဆိုတဲ့ညွှန်ကြားချက်တွေရှိနေတာကြောင့်စီးရင်တွားပြဖို့တော့မှအခက်အခဲကြုံရတဲ့အနေအထားတွေဖြစ်လာပါတယ်အခုလိုအချိန်မျိုးမှာကိုဝင်ဘေဘီအသိကျင့်ဆုံးအရာတွေထင်ပါတော့ကိုဝင်ဘေဘီဟာတခြားသာမန်သူတွေထက်ဒီရောဂါကိုပိုးပြီးကူးစက်ဖို့လွယ်ကူသလားနာကိုဝင်လွေချားတဲ့အချိန်မှာခလေးကိုရောကူးဆက်သွားနိုင်သလားခလေးရောမိခင်ရောဘယ်လိုယောဂလက္ခဏာဆိုပြီးကြုံတွေ့ရနိုင်မလဲစသဖြင့်သိချင်ကြတာပါဒီပေါ်မှာခိုင်မာတဲ့အဖြေပြီးနိုင်တော့အောင်လေ့လာမှုတွေလုံလုံလောက်လောက်မရှိသေးဘူးလို့ဒါနဲ့ပတ်သက်ပြီးသူတည်တနာလုပ်နေတဲ့ကယ်လီဖိုးနီးယားတက္ကသိုလ်ကဂျက်ဂျာဖီနီဆာဂျီကိုဗီကပြောပါတယ
် This is a brand new virus and so we have almost no informationPublished in the medical literature about the impact of this virus on pregnant women and their newborns.
ဒီ virus ကအသစ်ဖြစ်နေတော့ကိုဝင်ဆောင်မိခင်တွေနဲ့မွေးကင်းစကလေးငယ်တွေကိုဘယ်လိုပုံစံကူးစက်နိုင်မလဲ။ဘလောက်ထိဆူဆူဝါးဝါးဖြစ်နိုင်မလဲဆိုတာကိုလေ့လာထားတဲ့အချက်နဲ့ဆေးဘက်ဆိုင်ရာသုတေသနစာပေတွေမှာပေါ်ပြထားတာမရှိသေးပါဘူး။ကိုဝင်ဆောင်မိခင်တွေသိချင်တဲ့အဓိကအချက်တွေကိုမှန်မှန်ကန်ကန်ဖြေနိုင်ဖို့ကသုတေသနလေ့လာချက်တွေရှိဖို့လိုပါတယ်
။နောက်ဆုံးလေ့လာချက်တချို့အရာကတော့ကိုဝင်တွေဟာဒီယောဂါကူးစက်ဖို့လွယ်ကူနိုင်တယ်ဆိုတဲ့ကောက်ချက်မျိုးရှိနေတယ်လို့လည်းကြားကိုခိုင်ခိုင်မာမာတတ်သိပြနိုင်တဲ့အထီးတော့လေ့လာမှုတွေမလုပ်ရသေးပါဘူးဒီယောဂါဆိုခြင်းနဲ့ပတ်သက်လို့ဒေယာဘူးမှာရေရရမသိရသေးတဲ့အချိန်မှာစိုးရိမ်မှုတွေကတော့ပိုများတယ်လို့ကိုဝင်6လကျော်လွယ်ချားရတဲ့သမောက်ပြည်နယ်မှာနေထိုင်သူမက်ဆာနီမော်ကပြောပါတယ
်စိုးရိမ်မှုတော့အများကြီးပိုလာတာပေါ့နော်အာမွေးဖို့ကိစ္စတွေစဉ်းစားလာရတယ်အာကိုဝင်တဲ့မိခင်တွေကလည်းအသက်ကြီးတဲ့လူတွေလိုပဲပုံကြီးတော့ကူးစက်လို့ပြောတယ်လို့သတင်းတွေထဲမှာပေါ်ပြတာပေါ့ဒီအလုတ်ကွင်းမှာကိုနှိုင်းကောကိုဝန်တဲ့မိခင်တွေကိုအစောကြီးအိမ်မှာလှုပ်ဖို့ခွင့်ပြုလိုက်တာပေါ့နော်အဲဆိုတော့အဲ့ဒီကလေးကနေပြီးတော့စိုးရင်စိတ်တွေပုံပြီးတော့များလာတယ်စေယုံသွားတော့လည်းအာသူတို့ရဲ့အခင်းချင်းတွေအကုန်လုံးပြောင်းလဲရှိနေကြတယ်တွေးရတယ်ဥမာမဂဇင်းတွေအကုန်လုံးဆိုလို့ရှိရင်သူတို့အာခုံတွေပေါ်မှာမချထားတော့ဘူးအာလူဝင်ထွက်နေနေသွားတယ်ဒီဆရာဝန်တွေကလည်းပြောတယ်လူလာတယောက်ပဲလာခွင့်ရှိတော့တာပေါ့နော်အခုဒါပေမဲ့ဟိုကအင်းဟိုကရစ်ချင်းတွေကတော့ပုံမှန်သွားနေရတယ်အခုကအော်မွေးတဲ့ချိန်ကြလို့ရှိရင်ဒီ COVID-19 ကပဲအနေထားမှာရှိမလဲဆိုတဲ့ဟာကိုပို့ပြီးတော့စွန့်ရင်ရတာပေါ့နော်အဲ့ဒါတွေပို့ဖြစ်လာတယ်အခုဆိုလို့ရှိရင်ဒီမှာဒီနှစ်ပတ်သုံးပတ်ရှိပြီပေါ့နော်အာလုံးဝအင်းအိန္ဒိယနဲ့အင်ဒီမထွက်ရဘူးအဲ့ဒီအနေထားဖြစ်တယ်ပေါ့ဆိုတော့ခုခုဖြစ်လာလို့ရှိရင်ကုတကယ်လို့များကုလာလို့ရှိရင်အနေထားတွေကမလွယ်ဘူးလေအိမ်မှာပြိပတ်နေဖို့ဆိုတာလည်းမလွယ်ဘူးကလေးငယ်လည်းရှိတယ်ဒီလိုအဲ့လိုမျိုးနေထားပြီပေါ့ဒီမှာစိုးရင်တော့အခုလောလောဆယ်ဆေးရုံကူသွားနေရတာထက်အမွေးတဲ့အချိန်ကြာလို့ရှိရင်ကျမကဒီဇူလိုင်လ31ရက်နေ့ဒီဒိတ်ပေးထားတယ်ဆိုတော့ပြီးလို့ရှိရင်တင်းထမ်းမှာလည်းဒီလွေရသည်တစ်ခုလုံးနှီးပါတော့မှဒီဟာဒီ COVID-19 ကဖြစ်နေအောင်မယ်လို့အနေထားမျိုးရှိနေတယ်ဆိုတော့အဲ့ဒီချိန်မျိုးတော့တော်တော်စိုးရင်တယောက်တည်းပဲသွားရမလားဆေးရုံကိုဝေခန်းတက်မှတယောက်တည်းပဲခုလိုမျိုးပဲလူလားတယောက်တည်းသွားရမလားဆိုတဲ့အနေထားတွေစိုးရင်တာပေါ့နော်ပြီးလို့ရှိရင်အာဆေးရုံမှာရောအာအဲ့ဒီချိန်နေကြလို့ရှိရင်အာအဲ့ဒီ COVID-19 လူလားတွေနဲ့ပြည့်ကျက်နေပြီးတော့ဘယ်လိုအနေထားမျိုးရှိမလဲအဲ့ဒီလားတွေတော့တော်တော်လေးတော့စဉ်းစားပြီးတော့စိုးရင်တာပေါ့
အခုချိန်မှာဒီဆေးကန်းနေဆရာဝန်တွေကနေပြီးတော့ဟိုကိုဝင်ဆောင်မိခင်တွေအတွက်အထူးညွှန်ကြားချက်ဆိုတာမျိုးပေါ့နော်ဒီပြောတာမျိုးထုတ်ပြန်တာမျိုးရှိပါလား
ပြီးပန်းညွှန်ကြားချက်တော့အာမရှိဘူးအာဒီလူတိုင်းကိုညွှန်ကြားတလူပဲဟောနော်လက်တွေပုံမှန်ဆေးဖို့ပြီးလို့ရှိရင်ဒီ6ပေးกว่าလူတွေနဲ့6ပေးกว่าနေဖို့ဖြစ်နိုင်အင်ဂျင်မထွက်ဖို့အဲ့ဒီလူတိုင်းကိုပြောနေတဲ့နေတဲ့အာ guideline တိုင်းပဲပြောတယ်တခြားအထူးထွေထူးထူးတော့မပြောဘူးကျွန်မသွားနေတယ်စိတ်ခံရတော့
အခုအလုတ်ကရောအင်းရနေပြီးတော့တုံနေတာလား
ဟုတ်တယ်သူဆိုလို့ရှိရင်တော့ပန်းလို့ရှိပြီးအလုတ်ရှင်ကနေပြီးတော့အင်းရနေပြီးတော့လုံဖို့ပေါ့နော်အဲ့ဒီဦးစားပေးစင်းတဲ့မှာအာထည့်လိုက်တဲ့ကိုယ်ရှိတဲ့အတွက်ဆိုတော့အင်းရနေပြီးတော့လုတ်တယ်ခုကတော့
အခုအလုတ်ကလည်းအင်းရနေပြီးတော့လုံနေတယ်နောက်ဒီခလေးငယ်လေးကလည်းရှိနေတယ်ကိုဝင်ကလည်းစောင့်ထားရတယ်ဆိုတော့အခက်ခဲရောအခုချိန်မှာဘာအခက်ခဲတွေရှိနေလဲ
ခလေးကတော့သူကတနည်းနဲ့ကိုလာဆိုတော့သူကလူကြီးပါပဲလို့သူကအမြဲရောချင်နေဆိုတော့တော်တော်လေးအခက်ခဲပါတယ်အရင်တော့အိမ်မှာလုပ်ရမယ်ဆိုတော့ပုံကြီးတော့လွယ်မယ်ဒီမှာအခုကတော့မဟုတ်ဘူးတကယ်တည်းကိုလုံလဆတ်တခုတန်းတန်းနဲ့ခလေးကိုဟိုကလေလာတိတ်လိုက်ရတာတို့အဲ့လိုမျိုးတွေပေါ့
အခုအချိန်မှာဒီဆေးရုံနေမှာခလေးမွေးလို့ရှိရင်ဟိုအန္တရာယ်ဖြစ်မှာဆိုလို့ဒီယောဂကူးစက်မှုတွေကိုစိုးရိမ်ပြီးတော့အခုအချိန်မှာ တချို့ဒီကိုဝင်ဆောင်မိခင်တွေကအိမ်မှာပဲမွေးမယ်ဆိုတာမျိုးတွေလောက်ကြတဲ့သူတွေလည်းရှိတယ်။အဲ့ဒီလိုတော့စဉ်းစားဖြစ်ပါလား
။အဲ့ဒါမျိုးကျွန်မမစဉ်းစားဖြစ်ဘူး။ကျမရဲ့အမခံကလည်းအိမ်မှာမွေးတဲ့လူတွေမပေးဘူးလို့တော့ကြားရတယ်။ကျပကုန်နေရတယ်ကျမရဲ့ insurance company တော့မစိတ်ဖြစ်သေးဘူး။ဒါပေမဲ့သူစိတ်စကားပေါ့နော်။အိမ်မှာမွေးတဲ့လူတွေကျမရဲ့အမကမပေးဘူးအဲ့ဒါတခုပြီးလို့ရှိရင်မွေးတဲ့တော်တွင်တဲမှာဘောတော့အိမ်မှာတခုခုဆင်းမပြေလို့ရှိရင်အစေးရုံမှမျိုးဟိုဒီစုံလုံးမရှိဘူးလေအဲ့ဒီဟာတော့ဆိုရင်လည်းအိမ်မှာမွေးဖို့ကြတော့
ဒါကတော့ကိုဝင်6လကျော်လွယ်ချားရပြီးလက်ရှိမှာလည်းတမီးငယ်လေးတယောက်နဲ့အိမ်ကနေအလုပ်လုပ်နေရတဲ့မဆာနေမောပြောသွားတာပါကျိုတင်ကောက်ဝင်နိုင်တဲ့ဆေးမရှိတယ်လို့ကုသဖို့ဆေးလည်းမရှိသေးတဲ့ကိုရိုနာရောဂါဆိုကြီးကြောင်းအခုချိန်မှာလူကြီးလူငယ်ကိုဝင်တဲ့ကလေးမိခင်လူသားအားလုံးရဲ့အသက်အန္တရာယ်ကြီးချင်းချောက်ခံနေရတာပါဒီလိုအချိန်မျိုးမှာမှအသက်နှချောင်းစာအတွက်တပြိုင်တည်းစိုးရိမ်နေကြတဲ့ကိုဝင်တွေအနေနဲ့ကိုယ်တိုင်ယောဂကုသမခံရအောင်စိုးရိမ်ရတဲ့ဒီချိန်ထဲမှာကိုယ့်ရဲ့ကိုဝင်နဲ့ပတ်သက်တဲ့ကျန်းမာရေးဆောင်ရှားမှုတွေမပြတ်ခံယူနိုင်ဘူးကလေးငယ်ကိုမကူးဆက်စေဘူးစိတ်ဓာတ်တွေကလည်းတိတ်ကိုအေးကြီးနေတာပါဒါကြောင့်ကိုယ့်ရဲ့သားသမီးရဲ့ဆရာဝန်နဲ့တရားတိုင်ပင်ဆွေးနွေးပြီးအနိုင်ကမြာချူတင်ကာကွယ်မှုတွေလှုပ်ဆောင်နိုင်ကြဖို့ဆုတောင်းရင်းနဲ့ဒီပြင်းပြန်မျိုးသမီးဆန္ဒကိုချိန်ပါလေးကနာဝင်ပြပါရှင်ကျမဆုတောင်းပ
အမေရိကန်ပြည်သူ့ခွင့်ရလှရှာမှုကောင်းဆောင်ဒေါက်တာမာတင်လူသကင်းဂျူနီယာလိုကြံခံရတာ52နှစ်ပြည့်မြောက်ပါပြီ1968ခုနှစ်ဧပြီလ4ရက်နေ့မှာလှုပ်ရှားခံရတာဟာသူ့ရဲ့ပြည်သူ့ခွင့်ရလှရှာမှုရဲ့အကြောင်းသုတဆုံနေအမေရိကန်ခွင့်အစီအစဉ်မှာကျွန်တော်အအောင်ကတင်ပြပေးမှာပါခင်ဗျာအမေရိကန်ပြည်သူ့မှာအကြမ်းဖက်တဲ့ပြည်သူ့ခွင့်ရလှရှာမှုတွေကိုဦးဆောင်ခဲ့သူကတော့ဒေါက်တာမာတင်လူသကင်းဂျူနီယာပါ20ရာစုအတွင်းပိုးပြီးတော့ယဉ်ကျေးတဲ့လူပေါင်းအဖွဲ့အစည်းဖြစ်လာဖို့အတွက်အဓိကကျတဲ့ဥပဒေနဲ့ပြဋ္ဌာန်းနိုင်အောင်စူးစမ်းခဲ့သူလည်းဖြစ်ပါတယ်1964ခုနှစ်မှာပြဋ္ဌာန်းလိုက်တဲ့ပြည်သူ့ခွင့်ရေးဆိုင်ရာဥပဒေနဲ့1965ခုနှစ်မှာပြဋ္ဌာန်းလိုက်တဲ့မဲပေးခွင့်ဆိုင်ရာဥပဒေတွေကိုပြဋ္ဌာန်းနိုင်ခဲ့တာပါတန်နစီပြည်နယ်မန်ဖစ်မြို့ကလော်ရင်းမိုဒယ်ရဲ့လေသာဆောင်မှာဒေါက်တာကင်းကိုဂျိမ်းစ်အော်ရီဆိုသူကတနက်နေ့ပြစ်ခတ်လုပ်ကြံခဲ့ပါတယ်ဧပြီလ9ရက်နေ့မှာတော့ဒေါက်တာမာတင်လူသာကင်းဂျူနီယာရဲ့ဇာပနာကျင်းပခဲ့ပါတယ်။သူ့ရဲ့ဇာတိမျိုးဖြစ်တဲ့ဂျော်ဂျီယာပြည်နယ်အက်တလန်တာမြို့မှာကျင်းပတဲ့ဇာပနာကိုလူတွေသိမ်းနဲ့ချီးပြီးတော့တက်ရောက်ခဲ့ပါတယ်။ဒေါက်တာကင်းကွယ်လွန်တဲ့အချိန်ကာလအပိုင်းခြားအတွင်းသမရရစ်ချက်နစ်ဆန်ရဲ့ဝါတာဂိတ်အရှုပ်တော်ပုံလူမျိုးပေါ်ပေါက်ခဲ့တဲ့အပြင်သမရလောင်းကိုယ်စားလှယ်တဦးဖြစ်တဲ့ရောဘတ်ကနေဒီလည်းလှုပ်ရှားခံခဲ့ရတာမျိုးအမေရိကန်သမိုင်းမှာထူးထူးခြားခြားအဖြစ်ပျက်တွေလည်းရှိခဲ့ပါတယ်။ပြည်သူ့အခွင့်အရေးလှုပ်ရှားမှုခေါင်းဆောင်တဦးဖြစ်တဲ့ Jesse Jackson ကဒေါက်တာကင်းဟာအဖိနှိတ်ခံတွေအတွက်ခွန်အားဖြစ်စေတယ်လို့ဆိုပါရယ
် He is really as a symbol of power and justice
သူဟာကြီးမြတ်တဲ့စွမ်းအားတရားမျှတမှုငြိမ်းချမ်းရေးနဲ့စီးလုံးညီညွတ်ရေးတို့ရဲ့အပြည့်အဝဖြစ်ပါတယ်စီးလုံးညီညွတ်မှုအတွက်ကြီးမားတဲ့စိန်ခေါ်မှုတွေကိုကျွန်တော်တို့ကြော်လွှားရပါမယ်မွန်ဂိုမာရီကအဖြစ်ပြက်မှာဆိုရင်လည်းတောင်းဆိုမှုတွေရဖို့အတွက်တီးခန့်အလျှော်ပေးရတာတွေထိတ်တန့်ရင်ဆိုင်ရတာတွေရှိခဲ့ပါတယ်
1965ခုနှစ်မှာအသားအရောင်ခွဲခြားမှုကနေအခြေခံလာပြီးတော့မဲပေးကွင်းကိုပိတ်ပင်ခဲ့တာကြောင့်အာဖရိကန်အမေရိကန်တွေဟာဆယ်မာကနေမွန်ဂိုမာရီအထိချီတက်ဆန္ဒပြခဲ့ကြပါတယ်။မဲပေးကွင်းအတွက်မှတ်ပုံတင်ရမှာခွဲခြားဆက်ဆံခံရတာကိုအဆုံးသတ်ဖို့လူ600လောက်ဟာမိုင်50ခရီးကိုချီတက်ဆန္ဒပြခဲ့တာဖြစ်ပြီးလူညိုရင်းရဲတွေနဲ့ဆန္ဒပြသူတွေဟာအက်ဒမန်ပတ်တက်စ်တရားမှာရင်းဆိုင်တွေ့ဆုံခဲ့ပါတယ်။ရဲတွေကဆန္ဒပြချီတက်မှုကိုဆက်မလုပ်ဖို့ပြောပေမဲ့ဆန္ဒပြသူတွေကတရားကိုဆက်ကြောပြတ်ဖို့ကြိုးစားရမှာတော့ရဲတွေကမျက်ရည်ဘုံတွေကိုအုံပြူးပြီးရဲရဲဆက်ဆက်ရိတ်နဲ့လူစုခွဲခဲ့တာပါအဲ့ဒီအချိန်ကလူငယ်တက်ကြွလှရှားသူတဦးအဖြစ်ဦးဆောင်ပါဝင်ခဲ့ပြီးရဲတွေရဲ့ရိတ်နဲ့ဖမ်းဆီးတာကိုခံခဲ့ရတဲ့ဂျွန်လူးဝစ်စာအခုခါမှာအောက်လွတ်တော်အမတ်တဦးဖြစ်နေပါပြီ
They came toward us beating us with night sticks trampling us with horses released into tear gas
ဒီလိုတွေကကျွန်တော်တို့စီလျှောက်လာပြီးလက်ကင်ဒုတ်တွေနဲ့ရိုက်ရင်းနဲ့တိုက်ပါလေ။မျက်ရည်ကိုဘုံတွေနဲ့လည်းပြစ်ပါလေ။ရဲတယောက်ကဒုတ်နဲ့ရိုက်လို့တရားဝင်မှကျွန်တော်မေးသွားပါလေ။တေးပြီးလို့တောင်ထင်လိုက်မိပါလေ
။လ
ရုံညိုရေးတပ်ဖွဲ့ဝင်တွေဟာမယုံကြည်နိုင်လောက်အောင်အကြမ်းဖက်ဖြိုခွဲခဲ့ကြတဲ့အတွက်လည်းတနင်္ဂနွေလုံးစိတ်ဆိုးဒေါသထွက်ခဲ့ကြပါတယ်။မတရားမှုကိုကောင်းကောင်းမခံကြဘူး။ဒေါက်တာမာတင်လူသာကင်းဂျူနီယာကတိုက်တွန်းပါတယ်
။ We must let the world know that it is necessary to protest this threefold evil.
နေပေကွင်းရင်းစုခံရာလူညုံရေးရရဲ့ရက်ဆက်ဖိနှိပ်မှုလိုနိုင်ငံစီရင်ပြုမှုတွေကိုစန့်ကျင်ဖို့လိုအပ်တယ်ဆိုတာကိုကဘာကြီးအနေနဲ့သိဖို့လိုရပါမယ်လို့ဒေါက်တာကင်းကပြောသွားတာပါဆန္ဒပြသူတွေအဲ့လိုရိုက်နေခံပြီးရဲနေငယ်ကြမှာတော့ဆယ်မာကနေဘာမပြင်းနေမျိုးတော့မန်ဂိုမာရီစီဒေါက်တာကင်းဥဆောင်တဲ့တောင်းနဲ့ချီတဲ့ဆန္ဒပြသူတွေချီတက်ခွင့်ကိုတရားရုံးကခွင့်ပြုပေးခဲ့ပါတယ်တန်တူညီမျှအခွင့်အရေးရရှိဖို့ယုံကြည်မှုအပြည့်ရှိတယ်လို့အောက်လွှတ်တော်အမတ်ဂျွန်လူးဝစ်ကပြောပါတယ်
Martin Luther King Jr. came by to visit me in my hospital room and said, John, don't worry, we will make it from Selma to
Martin. Martin Luther King Jr. ဆေးရုံမှာကျွန်တော်ကိုလာတွေ့ပါတယ်။ John ဘာမှမပူနဲ့ Selma ကနေမော်ဂိုမာရီကိုချီတက်နိုင်မှာဖြစ်ပြီးတော့မဲပေးခွင့်ဥပဒေနဲ့အတည်ပြုနိုင်ပါလိမ့်မယ်လို့ပြောပါတယ်
။ Selma ကတရားပေါ်မှာချီတက်ဆန္ဒပြပြီးတနည်းလောက်ကြာမှာတော့သမ္မတ Lyndon Johnson ဟာပြည်သူ့အခွင့်အရေးဥပဒေကိုလက်မှတ်ရေးထိုးအတည်ပြုလိုက်ပါတယ်။1965ခုနှစ်မှာနိုင်ငံသားတွေအနေနဲ့အသားအရောင်ခွဲခြားမှုမရှိဘဲမဲပေးခွင့်အတွက်ငြင်းငြင်းစွာတောင်းဆိုတိုက်ပွဲဝင်ခဲ့တဲ့ဒေါက်တာကင်းရဲ့ရည်မှန်းချက်တွေပြေဝသွားခဲ့ပါတယ်။ Jesse Jackson ကဒေါက်တာကင်းရဲ့တိုက်ပွဲဝင်နည်းပြဟာနဲ့ပတ်သက်ပြီးတော့အခုလိုရှင်းပြပါတယ်
။ Well, he believed in the legal process. He thought litigation alone was too slow. You needed litigation, demonstration and legislation. He believed
the ဥပဒေပေါင်းအတွင်းကတောင်းဆိုတိုက်ပွဲဝင်ရတဲ့ဒီလန်ကင်ဆွဲကိုသူကယုံကြည်ပါတယ်။ဒါပေမဲ့လည်းဥပဒေကြောင့်အရာပဲတောင်းဆိုနေမယ်ဆိုရင်ချိန်တွေကြကြနိုင်တယ်လို့သူကထင်ပါတယ်။ဒါကြောင့်ဆန္ဒပြတောင်းဆိုတာတွေဥပဒေပြဋ္ဌာန်းပေးရေးတောင်းဆိုတာတွေပါလုပ်ဖို့လိုပါမယ်
။ဒေါက်တာကင်းတင်ဆုံးချိန်မှာသူ့အသက်ဟာ39နှစ်ပဲရှိပါသေးတယ်။ဒါပေမဲ့သူ့ရဲ့သမိုင်းအမွေကတော့အခုတိုင်ရှင်သန်နေသေးပါ။အချိန်ကြာလာတာနဲ့အမျှခွဲခြားဆက်ဆံထားတဲ့ဥပဒေတွေကိုတကြတကြဖျက်သိမ်းပြစ်နိုင်ခဲ့တယ်လို့အသားအရောင်ခွဲခြားမှုတွေကိုလည်းအကာအကွယ်ပေးလာနိုင်ပါတယ်။ဒေါက်တာကင်းရဲ့ပြည်သူ့ခွင့်ရေးတောင်းဆိုလှုပ်ရှားမှုတမိုင်းကြောင်းတွေကိုပြန်ကြည့်မယ်ဆိုရင်မြို့တော်ဝါရှင်တန်ဒီစီမှာ1963ခုနှစ်ကတောင်းဆိုချီတက်ဆန္ဒပြပွဲအပြင်ပြောကြားတဲ့မိန့်ခွန်းကြောင်းကိုခြံလှပ်ထားလို့မဖြစ်ပါဘူ
း I have a dream one day this nation will
ဒီနေ့နေ့မှာဒီနိုင်ငံဟာအုံကြွလာလိမ့်မယ်ဆိုတဲ့အိမ်မက်တစ်ခုရှိတယ်လို့ဒေါက်တာကင်းကပြောသွားတာပါအဲ့ဒီမိန့်ခွန်းကိုနားထောင်ဖို့အတွက်Washington DC ကမြို့သားရေမြေမှာလူနှစ်သိန်းခွဲလောက်လာရောက်စုဝေးခဲ့ကြပါတယ်။ New York Times သတင်းတောက် Al Caldwell ကဒေါက်တာကင်းရဲ့နောက်ကိုလိုက်သတင်းယူဖို့တာဝန်ပေးခံခဲ့ရသူပါ
။ What was on King's mind and what he wanted to talk to me about was what he called the
King ရဲ့စိတ်ထဲမှာရှိပြီးပြောချင်နေတာတွေကတော့ဆင်းရဲသားလူဒန်းစားတွေလှုပ်ရှားမှုတွေအကြောင်းပါ။တနိုင်ငံလုံးကဆင်းရဲသားတွေကိုစုပြီးတော့ Washington DC ကိုခေါ်လာပြီးအစိုးရအနေနဲ့တောင်းဆိုမှုတွေမလိုက်ရောမချင်းအစိုးရလုပ်ငန်းဆောင်တာတွေရပ်သွားအောင်ဆောင်ရွက်မယ်လို့သူကပြောပါတယ
်။ဒန်နူကြီးများအခွင့်အရေးပေးထားတဲ့ဥပဒေတွေ1960လောက်ကတည်းကပြဋ္ဌာန်းပေးထားပေမဲ့လည်းလက်တွေ့ကြောင်းလဲတဲ့နေရာမှာတော့နှိမ့်လွန်းနေလို့ပြည်သူ့အခွင့်အရေးလှုပ်ရှားသူ Jesse Jackson ကပြောပါတယ
်။ We are a different the better nation today in the sense that the barbaric
မယုံကြည်နိုင်စရာကောင်းလောက်ဆိုးရွားတဲ့ဥပဒေတွေပြဋ္ဌာန်းထားတာအဆုံးသတ်သွားပြီးဖြစ်တာကြောင့်သားရောင်ခွဲခြားမှုတွေရော့ကျသွားတယ်။အခြေအနေတွေတိုးတက်လာပေမဲ့လည်းအတန်းစားကွာဟမှုတွေကတော့ဆက်ရှိနေသေးပါ။လွတ်လပ်နေပြီဆိုပေမဲ့လည်းအားလုံးဒန်းတူရတာမျိုးတော့မဟုတ်သေးပါဘူး
။အခြေအနေပြောင်းလဲခဲ့ပေမဲ့လည်းမာတင်လူသာကင်းရဲ့ငြိမ်းချမ်းစွာဆန္ဒပြတောင်းဆိုတဲ့လမ်းစဉ်အားဆက်လက်ရှင်သန်နေသေးပါ။ Washington DC မှာကျင်းပတဲ့တနက်ထိန်းချုပ်ရေးပိုတင်းကျက်တဲ့ဥပဒေပြဋ္ဌာန်းပေးဖို့အကြောင်းအရာအပါအဝင်ထောက်ခံသူတသန်းနီးပါးရဲ့တောင်းဆိုဆန္ဒပြပွဲအတွင်ဒေါက်တာကင်းရဲ့မိဖြစ်သူYolanda Rainey King လည်းပါဝင်ပါတယ
် My grandfather had a dream that his four little children will not
ကျွန်တော်ဖိုးရဲ့အိမ်မက်တခုကတော့သူ့ရဲ့ကလေးလေးယောက်ကိုသူတို့အသားရောင်ချီပြီးလူကားဟုတ်မဟုတ်ဆုံးဖြတ်တာထက်သူတို့ရဲ့စရိုက်ကိုသာချီပြီးဆုံးဖြတ်ဖို့ဆိုတာပါ
1968ခုနှစ်လောက်ကြမခံရခင်မှာဒေါက်တာမာတင်လူသာကင်းဂျူနီယာဟာဒန်းတူညီမရေးအတွက်အကြမ်းမဖက်ဆန္ဒပြတောင်းဆိုတာကြောင့်နိုဘယ်ငြိမ်းချမ်းဆုရရှိခဲ့ပါတယ်ဒီကနေ့မှာတော့သူ့ကိုဂုဏ်ပြုတဲ့အနေနဲ့အမေရိကန်ပြည်ထောင်စုတဝန်းကကျောင်းပေါင်း100ကျော်နဲ့လမ်းပေါင်း900ကျော်ကိုဒေါက်တာမာတင်လူသာကင်းဂျူနီယာအမည်နှဲ့ခေါ်ခဲ့ပါတယ်ခင်ဗျာ
Thank you.
သက်အတွက်သိပ္ပံနဲ့မိတ္တရာကဏ္ဍမှာတော့ COVID-19 ကမ္ဘာကာယရောဂါကြီးပြန့်နှံ့ဖြစ်ပေါ်လာမှလူမှုညဉ့်ညံမှုအနေကိုပိုပြီးသတိထားလာမိကြတဲ့အကြောင်းသဘောဝန်းကျင်အင်ဂျင်နီယာဒေါ်ရေးကြည်ကိုမေးမြန်းပြီးသင်ပြပေးပါပါကျမခင်ရသက်ပါCOVID-19 ယောဂါကအသက်ရှူလမ်းကြောင်းဆိုင်ရာအဆုတ်နဲ့ပတ်သက်ပြီးတော့ဖြစ်တဲ့ယောဂါပါဒီယောဂါဒဏ်ကိုမထင်မှတ်ပဲခံစားလာကြတဲ့အခါမှာဒီပြင်းထန်အဆုတ်ရောက်ယောဂါဟာလူမှုညဉ့်ညံ့မှုနဲ့ဘလို့ပတ်သက်နေလဲဆိုတော့ကိုအားလုံးသတိထားလာမိကြတယ်လို့ဒေါ်ရေးကြီးကပြောပါတယ
် COVID-19 ကဖြစ်တဲ့အခါမှာသူက virus ကအဆုတ်ထဲဝင်နေဝင်တဲ့အခါမှာလူကြီးအနေနဲ့ပေါ့နော်ငါကိုကကိုခန့်အမကောင်းလို့ရှိရင်ပိုပြီးခံရတယ်ပေါ့တချို့လည်းအသက်ဆုံးကြနေအဲ့တော့ငကောကတန်ဆွမ်းနေတဲ့အဆုတ်ကြီးရှိနေနှလုံးလေးရှိနေဆိုဘာပဲဖြစ်ဖြစ်သူ့ဒဏ်ကိုခံနိုင်တယ်ပေါ့နော်ဘာလို့ဆိုသူကပြင်းထန်လို့အဲ့တော့လေတူးညဉ့်နေနေရမှာတာရှိနေခဲ့မယ်ဆိုရင်ဒီအဆုတ်ကြီးပါတွေကအားနေနေပြီနော်သူတို့မှာတန်ခံထားရတယ်အမကောင်းဘူးသူတို့မှာတချို့စက်ဖြစ်စီရရှိရအမျိုးမျိုးရှိရပေါ့နော်အဆုတ်အားနေနေဆိုလို့ရှိရင်နှလုံးဟာလည်းအားနေသွားတယ်နှလုံးကပိုအလုံးလို့ပါတယ်နော်အဆုတ်နေနှလုံးကတွင်းနေတာပေါ့လူတွေကတန်ရှင်းနေတဲ့ရွှေကိုသူတို့ကဥပမာအမှတ်မဲ့လည်းထားကြတယ်ဒါပေမဲ့ဒီကေဒီကေဖြစ်လာတဲ့ခါကျတော့ခန္ဓာကိုယ်ကအစိပ်ပိုင်းတိုင်းကပေါ့နော်
ဒီလိုတန်ဆွမ်းနေဖို့အတွက်လေကောင်းလေတန်ရှုဖို့လိုပါတယ်။ဒါပေမဲ့လက်တွေမှာလေကောင်းလေတန်ကောင်းကောင်းမရပဲလေရုကညဉ့်ညံ့နေတာပါ။ဒီလေရုကိုဘယ်အရာတွေကညဉ့်ညံ့စေတာပါလဲ
။လေရုထဲမှာအခုဆိုရင်လူတိုးတက်လာတဲ့ဖြစ်တဲ့ကြောင့်မလို့လေရုထဲမှာရှိနေတတ်တဲ့ဓာတ်ဝင်အရာတွေညာတော့အဖြစ်တွေ့ရတဲ့အခါကတော့ဒါနံပါတ်1 nitrogen oxide ဆိုတာရှိတယ်ကာဗွန်မိုနောက်ဆိုက်ဆိုတဲ့တံဝင်ရှိတယ်နောက်တစ်ခုက sulfur dioxide ဆိုတဲ့တံဝင်ရှိတယ်နောက်တစ်ခုက particulate matter တို့ခေါ်တဲ့အမှုန်မွှားတွေရှိတယ်နောက်တစ်ခုကတော့ခဲပေါ့နော်အဲ့ဒါမျိုးရှိတယ
်လေရုကိုညင်ညင်းစေတဲ့ဓာတ်တွေက nitrogen oxide ကဘယ်လိုအန္တရာယ်ပေးပါသလဲ
nitrogen oxide ဆိုဆိုရင်သူမှာ nitrogen dioxide ရှိတယ် nitric acid ရှိတယ် nitrous acid ရှိတယ်အဲ့ဒါသုံးခုပါတယ်ချုပ် nitrogenအဆယ်လို့ခေါ်တယ်သူကဘယ်တော့ဖြစ်တယ်ဆိုရင်ဥမာ nitrogen dioxide ရှိရင်သူကတော်တော်အနေရရှိတယ်အဲ့အနေရရှိရဘယ်တော့ဖြစ်တယ်ဆိုရင်ဟိုလောင်စာပေါ့ဘာလောင်စာပဲဖြစ်ဖြစ်လေထဲမှာလောင်ပန်းနေဆိုလို့ရှိရင်ဖြစ်တယ်ဒါကြောင့်မလို့ကားတွေပါသူလည်းနေစစ်တာထုတ်ဖြစ်စက်ယုံနေရတယ်ကြောင်မီးတွေဖြစ်စီတခြားသဘာဝယုံကျင်းလောင်စာတခုကိုဟိုလောင်ခိုင်းပြီးတော့မှထုတ်ရတယ်ကြောင့်မလို့အဲ့လိုမျိုးဖြစ်တယ်နော်နောက်ပြီးတော့ဘာပဲလို့ပေါ့ပေါက်ကွဲလောင်ကျွမ်းနေဆိုရင်ထွက်တာပါပဲအဲ့လိုလောင်တဲ့အခါမှာနောက်ထပ်ချင်းအောက်ဆိုက်တွေနဲ့ထွက်တာမဟုတ်ဘူးကာဗွန်မိုနောက်ဆိုက်နဲ့ထွက်တာအဲ့တော့လူတွေရဲ့မော်တော်ယာဉ်တွေသွားရင်အီဇော့ပေါ့အဲ့ဒီကာဗွန်မိုနောက်ဆိုက်ထွက်တယ
်ကာဗွန်မိုနောက်ဆိုက်ကလည်းလူကိုအတော်ဒုက္ခပေးပါတယ်ဘလူးနီးနဲ့ပေးတာပါလေ
နော်အဲ့ဒါကမြင်လည်းမမြင်ရဘူးဒါပေမဲ့သူကညံ့ညံ့ရှင်နေတယ်ဆိုလို့ရှိရင်လူတွေကိုတိခတ်တိခိုက်တယ်ပြောလို့လဲဆိုတော့သူ့ရဲ့တဘာဝကအဲ့ရှင်လိုက်တဲ့လေးရတဲ့စင်ခန္ဓာကိုယ်ရဲ့အစိုးရောက်သွားတယ်ဆိုရင်အဆုတ်ကိသဘာဝကအောက်ဆီဂျင်တွေကိုခန္ဓာကိုယ်ရဲ့ထည့်ပေးဖို့တော့ဒီကာဗွန်မိုနောက်ဆိုက်ရဲ့နောက်ဒိုင်အောက်ဆိုက်တကယ်ထုတ်တယ်။လေထဲမှာတကယ်လို့များကာဗွန်မိုနောက်ဆိုက်များသွားရင်အဲကာဗွန်မိုနောက်ဆိုက်ကသူ့ရဲ့မှာရှိဟီမိုဂလိုဘင်ဆိုတဲ့ပရိုတင်းကသူကအောက်ဆီဂျင်ကိုသူပေါင်းလိုက်တာ။အောက်ဆီဂျင်ပေါင်းပြီးတော့မှခန္ဓာကိုယ်အစိပိုင်းတွေလည်းထည့်ဖို့ပါ။အဲသူကကာဗွန်မိုနောက်ဆိုက်များလိုက်ကာဗွန်မိုနောက်ဆိုက်ကအောက်ဆီဂျင်ကဟီမိုဂလိုဘင်မပေါင်းရင်မှသူကအင်ဂျီပေးပြီးတော့လူကြီးပေါင်းပြတယ်ပေါင်းပြလိုက်တော့အောက်ဆီဂျင်နဲ့ဟီမိုဂလိုဘင်ပေါင်းဖို့ခင်မင်းရအောင်မရတော့လူတို့ဆက်ဖြစ်တာပေါ့နော
်ဆာဖာဒိုင်အောက်ဆိုက်ကရောဘယ်လိုအန္တရာယ်ရှိပါသလဲ
ဆာဖာဒိုင်အောက်ဆိုက်ကလည်းဒီလိုပဲဆာဖာဒိုင်အောက်ဆိုက်ဆိုတာလေဆာဖာပါရဲ့ဓာတ်တည်ကိုအကုန်လုံးလောင်ကျွမ်းလို့ရှိရင်သူထွက်တာလေကောဆာဖာဒိုင်အောက်ဆိုက်ဖြစ်တယ်သူကလည်းအဆုတ်ကိုလည်းသူကထိခိုက်စေတာပဲ
နိုက်ထရိုဂျင်အောက်ဆိုက်တွေနဲ့လေရုညဉ့်ညံ့မှုရှိနေပြီဆိုတော့အချမ်းပြင်းဘယ်လိုသိနိုင်ပါသလဲ
နိုက်ထရိုဂျင်အောက်ဆိုက်တွေဆိုရင်လူတွေကမျက်စိမှာ substance ဖြစ်တယ်လို့ပြောတော့ gene substance ဖြစ်တယ်နော်အဲ့ဒါကဒါနိုက်ထရိုဂျင်အောက်ဆိုက်ပါတယ်နောက်ပြီးတော့ဒီအဆုတ်မှာသွားပြီးထိခိုက်တယ်ဒါကြောင့်မလို့လူတွေကလေရုညဉ့်ညံ့မှုရှိလားမရှိလားသိချင်လို့ရှိရင်အလွယ်ဆုံးကမျက်နှာတွေမျက်စိတွေနဲ့ကောင်းတဲ့ substance ဖြစ်တယ်လားဒါဆိုလို့ရှိရင်ဒါနိုက်ထရိုဂျင်အောက်ဆိုက်တွေများနေတဲ့သဘောပေါ့နော်နောက်ကောင်းရင်ကိုကြည့်လိုက်ပါကောင်းရင်ကညိုမဲမဲဖြစ်ညိုနေပြီဆိုတာနိုက်ထရိုဂျင်အောက်ဆိုက်များလို့လေသူတို့ကဒီရောင်စင်တန်းမှာမျက်စိမြင်တဲ့ရောင်စင်တန်းမှာနိုက်ထရိုဂျင်အောက်ဆိုက်တွေက အပြာနဲ့အစိမ်းကိုရောင်းစင်းထဲမှာစုပ်လိုက်တယ်စုပ်လိုက်တော့တကြောင်လို့အညိုပဲတွေ့တော့ကနော်အညိုပဲမြင်ရတယ်အဲ့လိုဆိုတော့ဖြစ်သွားတယ
်လေလိုညဉ့်ဉျေးမှုကိုဖြစ်စေတဲ့အရာတွေမှာအဆိုးဆုံးကအမုံမွားတွေပါအမုံမွားတွေကိုကြာချိန်ခက်မြန်းများရှူရှိုက်ရတဲ့ဒေတာတွေမှာနေထိုင်သူတွေအတွက် COVID-19 အန္တရာယ်ကတိတ်ချီပါတယ
်အမုံမွားကျတော့တေးတွေတက်တာပုံရလာတယ်အမုံမွားမှာ2မျိုးရှိတယ်10မိုက်ခရွန်နဲ့နေတဲ့အမုံအမုံဆိုရရှိတယ်ဒါအောင်နေနေကြီးရဲ့အမုံလို့ခေါ်တယ်နောက်တစ်ခါ10တသမာ5မိုက်ခရွန်နဲ့နေတဲ့အမုံလေးတွေရှိတယ်ဒါအချင်းကိုပြောနေပါဘောအဲ့အမုံလေးကသူက PM 2.5 လို့ခေါ်တယ်နော်အမုံ10တသမာ5မိုက်လောက်ပဲရှိတယ်အမုံလို့ခေါ်တယ်အဲ့ဒီတော့ဒီအမုံလေးကဆိုလို့ရှိရင်လူကဒါအဆုတ်ကိုထိခဲ့တာပေါ့အဆုတ်တွေရှူရတယ်ဆိုရင်ဒီအမုံလေးကအဆုတ်ထဲဝင်သွားမယ်ဝင်သွားလို့ရှိရင်အနှုတ်လူကအသက်ရှူရတဲ့အခါမှာအခက်အခဲတွေဖြစ်လာမယ်။နောက်အမုံသေးသေးလေးတွေကြတော့တိတ်တေးလုံးအားကြီးရောဒီနော်အမုံနှစ်သက်သမာမိုက်ခရိုနဲ့နေတဲ့အကောင်ဆိုလို့ရှိရင်သူကစံချိန်ချင်းတော့ဆ30လောက်နေတယ်။ဒါစံချိန်ကအရင်သေးတယ်ပြီးတော့အဲ့ဒါလေးတွေကအဆုတ်ထဲနေမကတယ်မလဲသူရဲ့ဝေရောက်သွားတယ်။သူရဲ့ရောက်သွားတဲ့အခါမှာသူရဲ့မှာရှိကောင်းနေပါပြီနေမှာတော့ဒီကြောတော့ပြည်တာအုံတော့မပိတ်လားနှလုံးမှာပိတ်မလားအမျိုးနဲ့အမျိုးမျိုးဖြစ်တတ်တယ်အဲကြောင့်သူကအမတန်မှအနေရှိပါတယ်အခုကိုဗစ်ကာလမှာဆိုရင်လည်းကိုဗစ်ရဲ့အတိုင်းပဲလူမှုညံ့မှုဖြစ်နေတဲ့မျိုးလူတွေကပို့ပြီးတော့အထိနာတယ်ဆိုတော့တတိထားပြီးတော့ဒီတဘာဝပဝင်းချင်းထင်းထင်းရင်းဆိုတာလူတွေရဲ့ကျန်းမာရေးနဲ့ထိစပ်နေလို့ထင်းထင်းနေရတာဆိုရင်အတိတရားကိုနှလုံးသားထဲမှာထားပြီးတော့ကိုဗစ်ကိုခုကံကဝဲနေရပါလေထည့်ပြီးတော့စဉ်းစားတင်ပါလေ
ဒေါ်အေးရှင်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နှီးပြန်တဲ့ကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံးကြပါမယ
်ဧပြီလ10ရက်တောက်ချာနေ့အတွက်ထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မဆုမြတ်မွန်ကတစ်လှည့်ပြောပါအောင်မယ်ရှင်ယေရှုခရစ်တော်ဂျေရုဆလင်မှာကားဆင်တင်ခံရတဲ့နေ့လို့ခရစ်ယာန်ဘာသာဝင်တွေယုံကြည်ထားကြတဲ့ဒီကနေ့ Good Friday နေ့မှာကဘာတဝမ်းကတန်းနဲ့ချီတဲ့ခရီးရန်တွေအထိမ်းအမှတ်ဆူတောင်းပွဲတွေလုပ်နေကြပါတယ်။ကဘာတဝမ်း COVID-19 ဖြစ်နေချိန်မှအခုလိုမျိုးဘာသာရေးအထွတ်အမြတ်နေ့မှာဝိပ္ပယသူအများစုဟာပုံမှန်လိုဖျားရှိခိုးချောင်းတွေမှာစူဝေးဝိပ္ပယတာမျိုးမဟုတ်ဘဲအွန်လိုင်းပေါ်ကအပါအဝင်တခြားနည်းလမ်းတွေနဲ့ဆူတောင်းဝိပ္ပယပွဲတွေလုပ်နေကြရပါတယ်။ကဘာနိုင်ငံတော်တော်များများမှာလူတွေဟာအိမ်ပြန်မထွက်ကြဘဲရောဂါပိုးကူးစက်ပြန့်နှံ့မှုထိန်းချုပ်ဖို့ကြိုးစားနေကြတာဖြစ်ပါတယ်။COVID-19 ကရောဂါကြောင့်ထိခိုက်နေတဲ့ EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုကူညီဖို့အတွက်ယူရိုငွေဘီလျံ900ရန်ပုံငွေ3ဆွဲသွားဖို့ယူရိုငွေကြေး3ဆွဲတဲ့ EU နိုင်ငံ19ခုရဲ့ဗန်ဒါရေးဝန်ကြီးတွေကသဘောတူခဲ့ကြပါတယ်။ကရောဂါကြောင့်ကုမ္ပဏီတွေအလုပ်သမားတွေကျန်းမာရေးစောင့်ရှောက်မှုစနစ်တွေထိခိုက်နေတာရောပါစေရေးအတွက်အခုအတည်ပြုလိုက်တဲ့ငွေတွေကို3ဆွဲမှဖြစ်ပါတယ်။COVID-19 ကရောဂါထိန်းချုပ်တာဆီးတဲ့အနေနဲ့ရန်ကုန်မြို့နဲ့အထက်မြို့တော်တော်များများမှာမလိုအပ်ရင်အိမ်ပြန်မထွက်ဘဲနေဖို့ညွှန်ကြားချက်ဟာဒီကနေ့ April 10ရက်နေ့မှာစတင်ပါတယ်။မဖြစ်မနေကျန်းမာရေးကိစ္စနဲ့အစားအသောက်ဝယ်ယူဖို့ကလွယ်လို့နေအပြင်မထွက်ကြရည်အတွက်ရန်ကုန်တိုင်းအစိုးရအဖွဲ့ကတပ်ဆိုင်ရာအုပ်ချုပ်ရေးဌာနတွေကိုကြီးကြပ်ဆောင်ရွက်ဖို့ညွှန်ကြားထားတာပါ။ရက်ွက်ချေးရွာအလိုက်အုပ်ချုပ်ရေးမှုတွေကလည်း April 10ရက်နေ့ကနေ18ရက်နေ့အထိတချံကာလအတွင်းမှာအိမ်ပြန်မထွက်ဖို့ရက်ွက်တွေထဲမှာလိုက်လံနှိုးဆော်ထားပါတယ်။ဒါဟာမဖြစ်မနေလိုက်နိုင်ရမယ့်ဥပဒေညွှန်ကြားချက်တော့မဟုတ်ပါဘူး။ဒါပေမဲ့အိမ်ပြန်မထွက်ဖို့ညွှန်ကြားချက်စတင်သက်ဝင်တဲ့ဒီကနေ့မှာရန်ကုန်မြို့နေရာတော်တော်များများမှာလူသွားလူလာနေသွားပါတယ်။ COVID-19 ရောဂါကူးစက်မှုပိုင်းမှာတော့ထက်ခွဲကအတည်ပြုချက်အရရောဂါပိုးကူးနေသူ28ယောက်ရှိသွားပါပြီ။ထူးခြားချက်ကတော့ပြည်ရင်းမှာပဲနေသူတွေကူးစက်မှုတိုးလာသလိုကွာရန်တင်းတီးခြားရက်ခွဲစောင့်ကြည့်သက်တမ်းပြည်ပီးသားလူတွေမှာပါရောဂါပိုးကူးစက်တာတွေ့လာရပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီအထိ Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။အခုညအတွက်ရေဒီယိုအသံလွှင့်မှုကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။ကျွန်မစုမြတ်မောင်ပါ။
This program has come to you from the Voice of America, Washington.